America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ22ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.2532နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာသတင်းတွေညပိုင်းသတင်းတွေကိုမမြသတင်းအောင်နဲ့အတူရှင်းပြပေးသွားမှာဖြစ်ပါတယ်။မာလီနိုင်ငံကစစ်သေးကြ33ယောက်ကိုပြင်သစ်တပ်ဖွဲ့တွေကစနေနေ့ကထုတ်တင်နိုင်ခဲ့တယ်လို့ပြည်ထောင်စုပိုင်းတွေကပြောလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့နိုင်ငံသားဥပဒေတစ်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူတွေဟာကျောင်းနိုင်ငံကဝီဂါမွတ်စလင်တွေနဲ့တသားရဲ့ရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီနေ့မှာစူဝေးဆန္ဒပြခဲ့ကြပါတယ်။ဒီလိုနောက်ဆုံးရဒေတာတွင်းနဲ့နိုင်ငံကသတင်းတွေကိုအခုညနေညပိုင်းမှာရှားဖို့ရှိပါတယ်ဗျာ။
ဒီနေ့ညပဲအစီအစဉ်တွေမှာတော့မနေ့ညနေကရန်ကုန်မြို့မှာ I stand against genocide in Myanmar ဆိုတဲ့လှုပ်ရှားမှုတစ်ခုစတင်ခဲ့တာနဲ့ပတ်သက်လို့
ဒီနိုင်ငံထဲမှာကျွန်တော်တို့လိုစစ်မှန်မှုတွေတရားမျှတမှုတွေဒီလောက်တန်တူတွေတန်ပြီးထားတဲ့သူတွေလက်ရှိတည်းရဲ့စိတ်ကောင်းပြောဆိုတာပ
ါဥဆောင်လူငယ်အမျိုးသမီးမတ်ဤတင်စာမောင်နဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါအဲဒီနောက်ကမ္ဘာတဝန်းအမျိုးသားတွေဆေးလိပ်တောင်နှုန်ပထမဆုံးကျဆင်းလာတဲ့အကြောင်းနဲ့အတူမြမပညာရေးတိုးမြင့်ဖို့ဆောင်ရွက်နေတဲ့အကြောင်းမြမရေးဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ရပါမယ်။နောက်ပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြမပြည်ကပေးစာအစာ2019နှစ်ကုန်အထူးအစီအစဉ်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေထုတ်လွှင့်ပေးသွားမှာပါ။အခုရေဆုံးတော့တနင်္ဂနွေနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသတင်းအောင်တို့ပြောပြပါမယ်ရှင်။
ဆီးရီးယားနိုင်ငံလေးကိုနေသက်ဖြတ်ပြီးလူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တရကိုရုရှားနဲ့တရုတ်တို့ကဗီဒီယိုအာဏာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကမနေ့စနေနေ့ကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်ဆီးရီးယားနိုင်ငံသားစာမောင်းများစွာကိုလူသားချင်းစာနာမှုအကူအညီတွေရောက်စေမဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရုရှားဖက်ဒရေးရှင်းနဲ့တရုတ်တို့ကဗီဒီယိုသုံးပယ်ချတာဟာရှက်ဖွယ်လို့ရပါပဲလို့ဝန်ကြီးပွန်ပီယိုကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးနိုင်ငံရေးရသဘောထားတစ်ခုချမှတ်ဖို့ရွေးချယ်လိုက်တဲ့ရုရှားနဲ့တရုတ်တို့ရဲ့လက်ထက်မှာတွေးဆွန်းသွားပါပြီလို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်2012ခုနှစ်ကစတင်ခဲ့တဲ့ဆီးရီးယားပြည်ပခဘေးရန်သင့်နေရသူအရသာ၄သန်းအတွက်တူရကီနဲ့အီရတ်ကိုဖျက်ပြီးအကူအညီတွေပေးပို့တာကိုအခုဆုံးဖြတ်ချက်ကနောက်တစ်နှစ်ထပ်တိုးတာပါအခုလိုဗီဒီယိုသုံးပယ်ချလိုက်တာကြောင့်တက်တန်းကုန်ဖို့သတင်းသုံးပတ်တောင်မကြံတော့တဲ့လက်ရှိဆုံးဖြတ်ချက်တက်တန်းမကုန်ခင်တခြားသဘောတူညီရတစ်ခုမရဘူးဆိုရင်ကုလသမဂ္ဂကရန်ပုံငွေထောက်ပံ့တဲ့အကူအညီတွေအစ်လစ်ဒေသနဲ့တိုက်ခိုက်နေထိန်းချုပ်တဲ့ဆီးရီးယားနိုင်ငံတွေတခြားဒေသတွေကိုမရောက်တော့မှပို့ပြီးတော့စိုးရိမ်လာနေကြပါတယ်ခင်ဗျာ
သမရထရမ်ယာဒူတက်တန်သုံးနှစ်အတွင်းရောက်လာပြီးတဲ့နောက်မှာအမေရိကန်အစိုးရအနေနဲ့ Texas ပြည်နယ်မှာပုဂ္ဂလိကပိုင်မျိုးတွေတင်ပြီးနေဆက်တတိုင်းဆောက်ဖို့အရေးကိုပို့ပြီးတော့ကြိုးပမ်းလာပါတယ်။အမေရိကန်မက္ကဆီကိုနယ်နိမိတ်ထိတွေ့မှုအများဆုံးရှိတဲ့ Texas ပြည်နယ်မှာအရင်အတားမရှိတဲ့အတွက်နိုင်ငံရေးဥပဒေရေးရန်နဲ့ပတ်ဝန်းကျင်ဆိုင်ရာပြဿနာတွေအများပြားပေါ်ပေါက်နေတာကြောင့်ရွေးကောက်ပွဲမင်းဆွေစီယုံစင်ကသမရထရမ်ကတိပေးထားတဲ့တတိုင်းကာဖို့ကိစ္စကိုအခုလှုပ်ဆောင်လာတာပါ။American Mexico နယ်စပ် Rio Grande မြေကြောင်တဝိုက်မိနေရာတွေဟာပုဂ္ဂလိကပိုင်နေရာတွေဖြစ်တဲ့အတွက်အစိုးရအတွက်တိုင်းဆောက်ဖို့အခက်အခဲရှိနေတာပါ။တမရထရမ်အစိုးရလက်ထက်နေဆက်တိုင်းမိုင်90ကိုအသစ်ပြန်တည်ဆောက်ထားပြီး2020နှစ်ကုန်မှာမိုင်900အထိတည်ဆောက်သွားဖို့ရည်မှန်းထားပါတယ်။တမရထရမ်ရဲ့အမျိုးသားလုံခြုံရေးစီမံကိန်းအောက်ကအစီအစဉ်အနေနဲ့နေဆက်တိုင်းတည်ဆောက်နေတဲ့ရန်ပုံငွေကိုလွှတ်တော်အနေနဲ့ကန့်သတ်ဖို့အတိုက်ခံတွေကတိုက်တွန်းနေပါရဲ့ရှင်။
မာလီနိုင်ငံကစစ်သွေးကြော33ယောက်ကိုပြင်သစ်တပ်ဖွဲ့ကမနေ့စနေနေ့ကတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောလိုက်ပါတယ်။မော်ရီတေးနီးယားနိုင်ငံနဲ့ထိစပ်နေတဲ့မာလီနိုင်ငံနယ်စပ်မှာပြင်သစ်တပ်ဖွဲ့တွေကအဲဒီစစ်သွေးကြော်တွေကိုတိုက်ခိုက်ရဟယင်းနေပြီးတပ်ဖွဲ့တွေနဲ့ဝေးထင်း drone တွေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီစစ်စင်ရေးကတော့မနေ့ကပြင်သစ်တပ်ဖွဲ့တွေစစ်စင်ရေးလုပ်ခဲ့တဲ့မော့ပတီမြို့အနောက်မြောက်ဘက်ကမိုင်90ကျော်မှာရှိတဲ့ဒေါ်တွင်းမှာလုပ်ခဲ့တာဖြစ်ပါတယ်။မနေ့ကဒီစစ်စင်ရေးအတွင်းမှာတော့ပြင်သစ်ကသူတို့ရန်လိုချင်နေတဲ့ဒီ IS စစ်သွေးကြော်အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တွေကတယောက်ဖြစ်တဲ့အမတူကူဖော်ကိုတုံ့ပြန်နိုင်ခဲ့ပြီဆိုပြီးတော့မာယွန်းစာနဲ့ပေါ်ပြခဲ့ဥပါတယ်ဒါပေမဲ့ပြင်သစ်ကြီးတဲ့စေဦးစီးချုပ်ပြောခွင့်ရကတော့အခုဒီချိန်မှာအဲ့ဒီ IS စစ်သွေးကြော်ခေါင်းဆောင်ကိုပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာကိုတော့လောလောဆယ်တစုံတရာပြောဆိုဖို့ညှင်းဆုပ်ထားပါတယ်ပြင်သစ်သမ္မတအမန်နျော်မက်ခရွန်ကတော့ဒီစစ်စင်ရေးဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်ဆိုပြီး Ivory Coast နိုင်ငံအဘီဂျမ်မျိုးကပြင်သစ်လူမျိုးအတိုင်းပိုင်းကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ဤရနိုင်ငံတောင်ပိုင်းဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြသူ2ဦးသေဆုံးခဲ့ပါတယ်။ဤရမှာအစိုးရအကြမ်းလိုက်စားမှုအလုပ်လက်မဲ့ပြဿနာဆရာတွေအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အောက်တိုဘာကလေးကဆန္ဒပြပွဲတွေစတင်ခဲ့တာပါ။ဒီကနေ့နိုင်ငံတောင်ပိုင်းနာဆီးရီးယားမြို့မှာဆန္ဒပြသူတွေဟာအဓိကတံတား5ခုကိုပိတ်ဆို့ထားပြီးအစိုးရရုံးတွေရှေ့မှာကားတာယာတွေကိုမီးရှို့ခဲ့ပါတယ်။ရင်းနှီးနှီးနေတဲ့ကုမ္ပဏီတွေကိုတွားတဲ့လမ်းတွေကိုလည်းပိတ်ဆို့ထားခဲ့တာပါ။ယူရိုဘက်ကတောင်ပိုင်းဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နင်းလာမှာမနေ့ကတညရဲမှာပဲလူ2ဦးသေဆုံးပြီးအနည်းဆုံး48ဦးဒဏ်ရာရသွားခဲ့ပါတယ်။ AFP ကရတဲ့စီးရင်တွေအရအောက်တိုဘာ1ရက်နေ့ကလေးကစတဲ့ယူရိုဆန္ဒပြပွဲတွေအတွင်းလူပေါင်း350လောက်သေဆုံးပြီးဖြစ်တယ်လို့ထောင်ထဲချီပြီးတော့ဒဏ်ရာရခဲ့တာပါရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဒီကနေ့တင်းနေနေညဘက်နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသင့်တဲ့ပတ်သက်ပြီးတော့ညဒေလီမြို့မှာဆန္ဒပြတာတွေဆက်ဖြစ်နေသေးမှာပဲ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ဒီနိုင်ငံသားဥပဒေသစ်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ဝိဘန်သူတွေကတော့အိန္ဒိယနိုင်ငံသားဥပဒေသစ်ကမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံနေတယ်ဆိုပြီးတော့ဝိဘန်နေကြပါတယ်။အခုလအစောပိုင်းကအိန္ဒိယပါလီမန်ကဒီဥပဒေကိုအတည်ပြုခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံတော်ကစန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့အဲ့ဆန္ဒပြပွဲတွေအထက်မှာရဲတပ်ဖွဲ့နဲ့ဆန္ဒပြတဲ့သူတွေကြားဖြစ်ခဲ့တဲ့ပြည်ပကားတွေကြောင့်လည်းတည်ဆုံးသူအရေအတွက်ဟာအခုဆိုရင်20ကျော်သွားခဲ့ပြီဖြစ်ပါတယ်။ဒီဥပဒေတည်းရအိန္ဒိယနိုင်ငံကိုတရားမဝင်ရောက်နေကြတဲ့တခြားနိုင်ငံကဟိန္ဒူတွေ၊ခရစ်ယာန်တွေနဲ့တခြားလူနည်းစုဘာသာဝင်အနေနဲ့မွတ်စလင်အများစုတွေနေထိုင်တဲ့ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာသူတို့ရဲ့ဘာသာရေးယက်တီချက်ကြောင့်နှိပ်စက်ညှဉ်းပန်းခံရတဲ့ဆိုတာကိုတသက်ပြနိုင်တယ်ဆိုရင်အိန္ဒိယနိုင်ငံသားဖြစ်ခွင့်ပေးမယ်ဆိုပြီးတော့ခွင့်ပြုထားတာဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေသစ်ကမွတ်စလင်တွေကိုတော့အိန္ဒိယနိုင်ငံသားဖြစ်ခွင့်ပေးမထားပါဘူး။ဝေဖန်သူတွေကတော့ဒီဥပဒေသစ်ကအိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့အိန္ဒိယမှာရှိတဲ့မွတ်စလင်တန်းနေရာကျော်ကိုပတ်ထုတ်ဖို့ကြိုးပမ်းတာဖြစ်တယ်ဆိုပြီးတော့လည်းဝေဖန်လိုက်ပါတယ်ခင်ဗျာ။
အာဖဂန်သမ္မတရေကောက်ပွဲရလဒ်တွေကိုဒီကနေ့ကြေညာခဲ့တာမှာကနဦးရလဒ်တွေအရတော့လက်ရှိသမ္မတအာရှရက်ဂါနီကအနိုင်ရပြီးတော့သမ္မတအဖြစ်နဲ့ဒုတိယအကြိမ်နောက်ထပ်၅နှစ်ထမ်းဆောင်ဖို့ရွေးချယ်ခံလိုက်ရပါတယ်။အာဖဂန်နိုင်ငံရဲ့လွတ်လပ်တဲ့ရေကောက်ပွဲကော်မရှင်အကြီးအကဲကအချိန်တော်ကြာနောက်နှီးကြန့်ကြာနေတဲ့ရေကောက်ပွဲရလဒ်ကိုကဘူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကြေညာခဲ့တာဖြစ်ပြီးရလဒ်တွေအရတော့သမ္မတဂါနီကစုစုပေါင်းမဲရီအတွက်1.8တန်းနဲ့ကမဲရီအတွက်50.64ရာခိုင်နှုန်းရခဲ့တယ်လို့ပြောပါတယ်။သမရဂါနီရဲ့အဓိကတိုင်ပဲဖြစ်တဲ့အဗ်ဒူလာကတော့မဲရီအတွက် 39.52 ရာခိုင်နှုန်းရခဲ့ပြီးကျန်တဲ့မဲရီကိုတော့တခြားကိုယ်စားလှယ်တွေကရခဲ့တာဖြစ်တယ်လို့အာဖဂန်ရေကောက်ပွဲကော်မရှင်အကြီးအကဲဟာဝါအာလမ်နူရီစတန်နီကပြောပါတယ်အငင်းပွားစရာတွေဖြစ်ခဲ့တဲ့အာဖဂန်သမ္မတရေကောက်ပွဲကိုစက်တင်ဘာ28ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးကနဦးရလဒ်တွေကိုအောက်တိုဘာ15ရက်နေ့ကထုတ်ပြန်ဖို့မူလကစီစဉ်ထားပြီးမြဲအဗ်ဒူလာကနေဒီရေကောက်ပွဲအတွင်းမဲမတမာမှုတွေရှိတယ်လို့ဆွဆွေးတာနဲ့နောက်တခြားနည်းပညာပိုင်းအခက်အခဲတွေကြောင့်ရေကောက်ပွဲကော်မရှင်အနေနဲ့မဲရလဒ်တွေကိုကြီးညာဖို့ကြံ့ကြာနေခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားကောင်းဆောင်ခင်ဗျုံးဟာစစ်တပ်ထိပ်ပိုင်းကောင်းဆောင်တွေနဲ့အစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့စီးရေးစွမ်းရည်မြင့်တင်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့မြောက်ကိုရီးယားဆိုရပိုင်း KCN သတင်းဌာနကဒီကနေ့မှပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ထိတိုက်ရင်ဆိုင်ဖြေရှင်းမဲ့နည်းလမ်းကိုပြန်လုပ်လာနိုင်တယ်လို့ဆိုရင်မှုတွေတိုးလာနေချိန်မှာပဲအခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုစီးရေးရာရောနိုင်ငံရေးရာပါစွမ်းရည်တွေမြင့်တင်ဖို့ကိစ္စတွေကိုဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလုံသမားပါတီဘူစစ်ကော်မရှင်အစည်းအဝေးကိုမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအုံးကဦးဆောင်ကျင်းပခဲ့တာဖြစ်တယ်လို့လည်း KCNA သတင်းကဖော်ပြပါတယ်။ဒီအစည်းအဝေးကိုဘယ်တော့မှကျင်းပပြီးဘာတွေဆုံးဖြတ်ချက်ချခဲ့တယ်ဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းတော့မရှိပါဘူး။ဒီစစ်ကော်မရှင်ဟာမြောက်ကိုရီးယားစစ်တပ်ရဲ့ထိတ်တန့်စီးရေးဆုံးဖြတ်ချက်တွေကိုချမှတ်တဲ့ကော်မရှင်ဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအုံးဟာမြောက်ကိုရီးယားစစ်တပ်ရဲ့စီဦးစီးချုပ်ဖြစ်တယ်လို့ဒီကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။မြောက်ကိုရီးယားကတော့သူတို့ရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဆွေးနွေးမှုတွေကိုဒီနှစ်မကုန်ခင်မှာပြန်ဆဖို့တစ်ဖက်သက်ပြောဆိုထားပါတယ်ခင်ဗျာ။
ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံဆန္ဒပြသူတွေဟာတရုတ်နိုင်ငံကဝီဂါမွတ်စလင်တွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီကနေ့မှစူဝေးဆန္ဒပြခဲ့ပါတယ်။ဟောင်ကောင်မှာဒီကနေ့ပြုလုပ်တဲ့ဆန္ဒပြပွဲတွေအတွင်းဝီဂါတွေကိုထောက်ခံတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့တယ်လို့ဝီဂါအလံတွေကလည်းဝေယံခဲ့ပါတယ်။ဒါဟာဟောင်ကောင်ဆန္ဒပြပွဲတွေအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ဝီဂါတွေကိုထောက်ခံကြောင်းဆန္ဒပြခဲ့တာဖြစ်ပါတယ်။အခုလိုမျိုးဟောင်ကောင်ဆန္ဒပြသူတွေဟာသူတို့ရဲ့ဒုက္ခအကြက်တဲတွေဟာတရုတ်နိုင်ငံပြည်မကြီးမှာဖိနှိပ်ခံနေရတဲ့ဝီဂါမွတ်စလင်တွေနဲ့တူတယ်လို့ခိုင်းနိုင်ပြောဆိုပြီးအခုလိုလှုပ်ဆောင်တဲ့အတွက်တရုတ်အစိုးရအနေနဲ့လည်းအကြီးအကျယ်ဒေါသထွက်လာနိုင်ပွဲရှိပါတယ်
။ကတ္တနိုင်ငံဒိုဟာမြို့မှာမနေ့ကကျင်းပခဲ့တဲ့ FIFA ကမ္ဘာကလပ်ဘောလုံးပြိုင်ပွဲမှာတော့ Liverpool အသင်းကအနိုင်ရပြီးတော့ကမ္ဘာကလပ်ချန်ပီယံဖြစ်သွားပါတယ်။ Liverpool နဲ့ဘရာဇီးလ်ကဖလမင်ဂိုအသင်းကိုကစားကြရမှာလီဗာပူးအသင်းကတကူးကိုမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်လီဗာပူးအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့အချိန်ပို99မိနစ်မှာဘရာဇီးလ်တိုက်စစ်မှုဖာမီနိုကပဲသွင်းယူပေးခဲ့တာဖြစ်ပါတယ်ဒါဟာလီဗာပူးအတွက်တော့ပထမဆုံးအကြိမ်ကမ္ဘာကလပ်ချန်ပီယံဆုကိုရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနေ့ညနေကရန်ကုန်မြို့မှာ I Stand Against Genocide in Myanmar ဆုတ်ရှားမှုအကြောင်းဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးသွားမှာပါ။လူခွင့်ရေချိုးဖောက်ခံရတဲ့ဖိနှိပ်ခံတွေနဲ့သူတို့ရဲ့ညှဉ်းနှံမှုတွေအတွက်တရားမျှတမှုရဖို့နဲ့အမှန်တရားပေါ်ပေါက်စေချင်တဲ့စိတ်တစ်ခုတည်းနဲ့ I Stand Against Genocide in Myanmar လှုပ်ရှားမှုကိုစတင်ခဲ့တဲ့အကြောင်းဥစာလူငယ်မြို့သမီးမတ်ဤတင်စာမောင်ကပြောပါရယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်တိုင်းရင်းသားဒေသတွေမှာစစ်ရာဇဝတ်ပြစ်မှုလူခွင့်ရေချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုကာကွယ်ပေးစရာမလိုပဲတာဝန်ခံမှုတာဝန်ယူမှုအပြည့်ရှိကြဖို့တိုက်တွန်းနှိုးဆော်မှုသာဖြစ်တဲ့အကြောင်းကိုလည်းဆန္ဒပြခဲ့သူအမျိုးသမီးကပြောပါတယ် I Stand Against Genocide in Myanmar လှုပ်ရှားမှုအကြောင်း VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာမတ်ဤတင်စာမောင်ကအခုလိုစပြီးတော့ပြောပါတယ
်မြန်မာတို့ရဲ့ရည်တည်ချက်ကိုပြောကျင်တာပါမြန်မာရဲ့တမန်ဆောင်လို့ပေါ့ not value ပေါ့မြန်မာတို့ကဒီ freedom justice equality ဆိုတဲ့ပုံမှာမျိုးရည်တည်ရဲ့ရည်တည်ချက်ကိုပြောကျင်တာပေါ့နော်နောက်တစ်ချက်ကနိုင်ငံတကာအမျိုးသားတွေတော့မြန်မာတို့တနိုင်ငံလုံးကအာဖိခောက်ခံနေရစိတ်မမြင်ပါဘူး။ဒါပေမဲ့မြန်မာတို့အနေနဲ့ပြောချင်တာကတော့မြန်မာတို့တနိုင်ငံလုံးဝမဟုတ်ဘူး။ဒီနိုင်ငံထဲမှာတရားမျှတမှုလိုချင်တဲ့လူပေါ့နော် minority ပေါ့နော်လူငယ်စုအုပ်စုတွေရှိသေးတယ်။ဒီနိုင်ငံထဲမှာကျွန်တော်တို့လိုလူမျက်မှုရတရားမျှတမှုတွေဒီနောက်တန်တူတွေစံမှုထားတဲ့လူတွေလည်းရှိသေးတယ်ဆိုတော့ပြောချင်တာပါ။
အဲ့တော့အခုလက်ရှိဒီဂမ်ဘီယာနိုင်ငံမှာလည်းဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးမြန်မာဆိုရဘက်ကသွားပြီးတော့မှဟိုရှင်းနေရတဲ့အနေအထားရှိတယ်။ဂမ်ဘီယာဘက်ကလည်းဒီတပ်တွေအထောက်အထားတွေအချက်လက်တွေနဲ့မှပြန်ပြီးတော့မှဒါမျိုးဖြစ်ခဲ့တယ်ဆိုတဲ့ဟာမျိုးပေါ့နော်။ဒီတရားစွဲဆိုမှုရှိခဲ့တယ်ဆိုတော့ဒီလိုအနေအထားအပေါ်မှာရောမဲဤတင်စာမောင်တို့ရဲ့ဒီရည်တည်ချက်ပေါ့နော်။မဲဤတင်စာမောင်တို့ဒီအပေါ်မှာဘယ်လိုများသုံးသပ်ချက်ရှိပါလဲရှင်။လ
က်လက်ဆရာကတော့ဒိုင်းနာစီတာတွေမှာဆိုရဲတက်မလို့အောက်ဆောင်ဖြစ်နေတဲ့ပြည်သူအများကြီးပဲရှိခဲ့။အဲဆောင်မအိတ်တော့တော့ဒီကျောင်းတော့ CD5 ပြဟိုတရားဆွဲလိုက်ရတာမျိုးတော့မရှိခဲ့ဘူးပေါ့ဒါပေမဲ့ဒီအချိန်မှာတော့အဲပေါ့ဒီတကယ်လေးစစ်တပ်ကကြည့်မှုပါပဲဒီအတွက်အာခုံရုံးတည်ခံရတာပဲလေဒီကတော့နိုင်ငံအစ်ကိုမနေစင်းသွားဆုံးဖြတ်မှုနဲ့တက်ဆိုင်ပါပဲဒီနိုင်ငံကိုဥတော်ရဲ့အဖွဲ့အစည်းတွေပေါ့နော်ဒီနိုင်ငံကိုဥပ္ပီးပြုနေတဲ့ခေါင်းဆောင်တွေကကိုယ်နိုင်ငံကိုပဲလိုင်းကောင်းမော်လမ်းပြေတယ်ဆိုတဲ့ဟာနဲ့ပဲဆက်ဆိုင်ပါရဲ့ပေါ့နော်လူစုကိုဘယ်လိုမျိုးကျေဝီဆက်လုပ်မှလည်းဆွဲခါကြီးနဲ့တက်ဆိုင်လာတယ်အဖေကကိုကလည်းတောင်းကြည့်တောင်းခံရှိနေတယ်ဖြစ်နေလာတော့မဟုတ်ဘူးလူလူကသာလေဦးစက်ခေါ်သွားပါလားဆွဲခါကြီးမှာတော့ဒီတကယ်နိုင်ငံကြီးတမန်ရဲ့လုံးဝတက်ပိုင်နေပြီဟုတ်လားတော့ဘယ်လိုနိုင်ငံကြီးဖြစ်ဖြစ်လည်းပေါ့အနာကမှာဘယ်လိုနိုင်ငံမျိုးအနေနဲ့ပေါ်ခိုင်းတည်နေလဲဆိုတော့တကယ်လက်ရှိဥပဒေကြီးနိုင်ငံကြီးတက်ဆိုင်သွားပြီနော်လက်ရှိမှာတော့ဒီတကယ်တကယ်ကြီးလွန်နေတဲ့ဒီကတော့နောက်ပေါ်မှာသူတို့အနေနဲ့တော့အခုဆိုတော့လုံးဝအေးသိဖြစ်သွားပြီနော်သူတို့အသာတစ်ဖက်ဒီကတည်းကတော့ပတ်တော်ရလို့ကိုကိုကိုခင်ရဲ့ဒီကသူတို့ပြောပြီးဟိုကြားရဲ့ဆိုတော့လက်ဆက်လုံးမှာတကယ်မပေါ်တော့ပဲဖြစ်နေကြမှာနိုင်ငံကြီးတမန်ရဲ့ပုံစံမှားမဲ့ခင်ရောက်လာပြီကိုနိုင်ငံကဘလို့ပုံဖို့ခင်တယ်ဒီဟာကအဆုံးစမ်းလို့ဖြစ်နေတဲ့အချိန်မှာတော့ညီမတို့အဲ့လိုပဲဖြစ်နေ
ဟုတ်ကဲ့အဲ့တော့အခုညီမတို့ဒီလှုပ်ရှားမှုရည်တည်မှုတွေပြတဲ့အခါမှာဝေဖန်မှုတွေလည်းရှိတယ်ပေါ့နော်ဒီအများစုကတော့ဒါနဲ့ပတ်သက်ပြီးတော့အမြင်သဘောထားတစ်မျိုးရှိတယ်ညီမတို့ရဲ့ခံယူချက်ရည်တည်ချက်ကတော့အမြင်သဘောထားတစ်မျိုးရှိတယ်ဒီပေါ်မှာဝေဖန်မှုတွေဟိုဒါနဲ့ပတ်သက်ပြီးတော့မှပြောဆိုမှုတွေလည်းရှိတယ်ဒီပေါ်မှာရောမဲဤတင်စာမောင်ရဲ့သဘောထားဘယ်လိုရှိပါလဲရှင်
ခံရမှာပါပဲဝိသံကတော့ခံရမှာပဲဆိုတော့ဒါကကျမတို့နိုင်ငံအကြည့်မျိုးဖြစ်တယ်ဝိသံကတော့ညီမလက်ခံတဲ့အချိန်မှာရှိဘူးဒီ society ရဲ့အကြည့်မျိုးဖြစ်နေတာဒါပေမဲ့ဒါညီမအနေနဲ့တော့သူတို့မှလူ့ဘာသာထုတ်ဖို့ပြောဖို့ရှိရတယ်သူတို့အကြံဖတ်မှုမလုံးစော်ကြည့်ရတော့သူတို့အနေနဲ့ပြောလို့ရပါတယ်ညီမအနေနဲ့ကလည်းဒီညီမရဲ့တက်နက်ဆက်ချက်ပေါ်ပြောပြီးညီမလုပ်တာပဲလေဒီပိုင်ညီမလုပ်တာပဲဆိုတော့သူတို့လည်းသူတို့ပြောပြီးညီမဆဲထားသူကတော့ဆဲပါလိမ့်ပါမဖြစ်ညီမအသာပဲပါသွားတယ်ဒီစားတဲ့ပေါ့ဟုတ်
ကဲနောက်ဆုံးအနေနဲ့ပါညီမအဲ့တော့အခုဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့ကိစ္စကို ICJ မှာလည်းမကြခင်မှာဒီတစုံတရားဆုံးဖြတ်ချက်ချဖို့အနေထားရှိတယ်ဆိုတော့ညီမအနေနဲ့ဗာမျော်လင့်ပါလေဒီစီရင်ချက်ချဖို့အနေထားနဲ့ပတ်သက်ပြီးတော့
တောက်တော့ကညီမရှိရလေပြောကြည့်လို့တိုင်းတိုင်းတောက်ဆန်ပါခဲ့ရလေအခုအိမ်မှာဆိုလည်းဒီခိုင်မှာဆိုလည်းဒီကအသက်ခံနေရပါတယ်ဒီလေဆိုဒီလိုကိစ္စတွေကိုလုပ်ခဲ့တဲ့တရားခံရလက်မောင်းမှာတော့အီးတိနေတယ်ကကျွန်မညီမတို့ကဘာကိစ္စတွေကိုပါဝင်ပြရပါတယ်ကျွန်တော်ညီမတို့ဖြစ်ပြီးနိုင်တဲ့နေခါလေးပါဖြစ်ခဲ့ဘူးဒါပေမဲ့အဖြစ်ပြီးနိုင်တဲ့သူတွေကသူတို့အဖြစ်ပြီးဖို့အတွက်လုပ်နေတဲ့ကိစ္စလေဆိုတော့ဒီကအဆုံးချက်ကလေလက်ရှိဒီအခြေအနေကိုဘယ်လိုပုံဖော်မလဲဆိုတော့ဒါကိုကျွန်တော်အရင်ကပြောပါတယ်။ဒီချီရကိုကိုမဲရဖို့တခုအတွက်တော့မလား။ဒါမှမဟုတ်အချင်းခံစားကြရတဲ့ဒီအတွက်တခြားမိလာတွေခဲရတဲ့ဒီအတွက်မိလာတွေရဲ့ဒီအတွက်တရားမျှတမှုရှာပြီးမလား။တော့ဒါပဲရှိရပဲ။ဒီမှာနေတော့ရှင်းနေအသိနဲ့ခံရတဲ့ဒီနဲ့ရှင်းနေနေတဲ့ဒီနဲ့ဒေသကြီးကမရှင်းနေတဲ့ကိစ္စကြီးကအမားမှန်ရဲ့ရှင်းနေရှင်းတဲ့ခါကျတော့ဟိုဒီလိုသိချင်မှာဈာန်ကြီးကလိုတော့မဖြစ်သေးဘူးခင်ဗျ။ဆိုတော့အသိနဲ့ခံရတဲ့ကိစ္စကြီးကလားရှင်းနေတဲ့ဒီကိစ္စကြီးကလားရှင်းနေမှာတိုင်းယူဥဆောင်ရေးဒီနေနဲ့ကတော့ဒေသကြီးရမလဲဆိုတော့အခုရင်းရက်တင်နေတာပါဆိုတော့
မဆုမောင်ကလူခွင့်ရေးလှုပ်ရှားသူမတ်ဤတင်စာအမောင်ကိုဆက်သွယ်မိမြန်ခဲ့တာပါရှင်။အခုကျမရေးဆိုင်ရသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ကမ္ဘာတဝက်ဆေးလိပ်တောက်တဲ့အမျိုးသားအရေးအတွက်ပထမဆုံးအကြိမ်ကျဆင်းလာပြီးဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘာတဝက်လူတွေတန်းနဲ့ချီတည်ဆုံးခဲ့ရတဲ့ကပ်ရောဂါဆိုးကြီးအတွက်အပြောင်းအလဲဖြစ်ခဲ့တဲ့အကြောင်း VOA သတင်းတောက်မာရီယာမာတယ်လူသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင်။
မျိုးသမီးရဲ့နမိတ်ကလေးချာမှာဆေးလိပ်တောက်သုံးသူအရေးအတွက်ကြာဆင်းခဲ့တာကိုအရင်ကတွေ့ခဲ့ဘူးပေမဲ့မျိုးသားတွေချာမှာဆေးလိပ်တောက်သုံးသူအရေးအတွက်ကြာဆင်းတာကိုတော့2018ခုနှစ်မှာပထမဆုံးအကြိမ်တွေ့ခဲ့ရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီအခံစာကဖော်ပြလိုက်ပါတယ်။ဒေါက်တာရူဒီဂါခရက်ခါ WHO ရဲ့ကျန်းမာရေးညင်သည်မှုဆိုင်ရာကြေညာရေးမှုဖြစ်ပါတယ
်။ This is so important to us because for the last 20 years
ကျွန်တော်တို့အတွက်ဒါအသိကိုရည်ကြီးပါတယ်။ဘာလို့လဲဆိုတော့လွန်ခဲ့တဲ့နှစ်20အတွင်းမျိုးသားတွေရဲ့ဆေးလိပ်တောက်သုံးမှုကြာဆင်းသွားတာကိုကျွန်တော်တို့တစ်ခါမှတွေ့ရပါဘူး။အမျိုးသမီးတွေထဲမှာကြာဆင်းသွားတာတွေ့ရပေမဲ့အမျိုးသားတွေကြားမှာတစ်ခါမှမတွေ့ရပါဘူး
။ဆေးလိပ်တောက်သုံးမှုကြောင့်နှစ်စဉ်တစ်နှစ်ကိုလူ၈တန်းတည်ဆုံတယ်လို့ WHO ကပြောပါတယ်။အစိုးရတချို့ကဆေးလိပ်တောက်သုံးမှုကိုစန့်ကျင်တဲ့လူလူလှုပ်ရှားမှုတွေကိုလှုပ်ဆောင်လာတာကြောင့်မျိုးသားတွေကြားမှာဆေးလိပ်တောက်သုံးတာကြာဆင်းရတာဖြစ်တယ်လို့လည်း WHO ကပြောပါတယ်။ Alison Comer ဟာဒီဆေးခံစာကိုဦးဆောင်ရေးသားခဲ့သူဖြစ်ပါတယ်
။ The report finds that a lot of progress is being made.
ဒီဆေးခံစာမှာတော့အမေရိကနိုင်ငံတွေမှာတိုးတက်မှုတွေအများကြီးရှိလာတာကိုတွေ့ရပါတယ်။ဒီဒေသကနိုင်ငံအများစုဟာဆေးလိပ်သုံးဆမှုပမာဏကိုကြီးမားထားတဲ့အတိုင်း30ရာခိုင်နှုန်းလျှော့ချနိုင်မှုအတွက်အလားအလာအကောင်းဆုံးဖြစ်တယ်လေ။မူဝါဒပိုင်းကြည့်မယ်ဆိုရင်လေဒီဒေသမှာမူဝါဒတွေကိုအချိန်တော်ကြာကလေးကချက်မှတ်ထားတာပါ။ဒါကြောင့်လေသူတို့စီမှာအောင်မြင်မှုတွေရနေတယ်ဆိုတာကတော့ရှင်းပါတယ်။
ဒါပဲလေတခြားဒေသတွေမှာတော့အခက်အခဲတွေရင်ဆိုင်နေရတော့ပဲဖြစ်တယ်လို့သူကပြောပါတယ
် East Mediterranean region have many countries who are just
ဒီရေပင်လေအရှိပိုင်းဒေသကနိုင်ငံတွေမှာတော့ဆေးလိပ်နဲ့ဆေးရွက်ကြီးတုံးဆွဲမှုကိုထိန်းချုပ်နိုင်မှုအတွက်အခုမှစပြီးလုပ်တုံးနေရှိပါလေ။အာဖရိကတိုင်းမှာကြတော့နှစ်တော်ကြာကလေးကဆေးလိပ်တောက်သုံးမှုကိုထိန်းချုပ်ပြီးရလက်ကောင်းတွေရနေတဲ့နိုင်ငံတွေရှိသလိုဆေးလိပ်ကြောင့်ကူးစက်ရောဂါစဖြစ်လာတဲ့နိုင်ငံတွေလည်းရှိနေပါတယ်
။ဆေးလိပ်တောက်သုံးမှုကြောင့်အဆုတ်ကင်ဆာနဲ့တခြားအသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေဖြစ်ပွားသလိုဆေးလိပ်တောက်သုံးခြင်းကလီဖြတ်တာနှလုံးရောဂါလိုတခြားနှလုံးနဲ့ဆိုင်တဲ့ရောဂါတွေဖြစ်ကြွေလေဘင်းနဲ့တခြားကင်ဆာရောဂါတွေကိုဖြစ်စေတဲ့အဓိကအချက်လည်းဖြစ်ပါတယ်
။ We need to still continue stopping advertising.
ဒီလိုကြော်ညာတွေကိုရပ်တန့်အောင်ကျွန်တော်တို့ဆက်ပြီးလုပ်သွားပါမယ်။ဒါကိုနိုင်ငံတိုင်းမှာမလုပ်ကြပါဘူး။ပြီးတော့ကျွန်တော်တို့အခွန်တိုးကောက်သင့်ပြီးအများပြည်သူတွေသွားတဲ့နေရာတွေမှာဆေးလိပ်မတောက်သင့်ပါဘူး
။လာမယ့်2020မှာတော့ကမ္ဘာတဝန်းဆေးလိပ်တောက်သုံးတဲ့သူအရေအတွက်ဟာ2018ကထက်10%လောက်ရောကျသွားမယ်လို့ WHO ရဲ့အစီအခံစာကခန့်မှန်းပါတယ်။ဒါပဲလေလာမယ့်9နှစ်အတွင်းမှာတော့ဆေးလိပ်တောက်သုံးမှု30%လောက်ရှော့ချဖို့ဆိုတဲ့က ကမ္ဘာတော်ကအစိုးရတွေတတ်မှတ်ထားတဲ့ကမ္ဘာလုံးဆိုင်ရာညီမချက်ကိုပြည့်မီနိုင်မှုတော့လုံနေသေးတယ်လို့ဆိုပါတယ်။လက်ရှိသွားနေတဲ့နှုန်းတိုင်းဆိုရင်တော့လာမယ့်2025ခုနှစ်မှာဆေးလိပ်တောက်သုံးမှုကို23ရာခိုင်နှုန်းလောက်ပဲရှော့ချနိုင်မှာဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာ။
ကိုရနိုင်ပြပြခဲ့တာပါရှင်အခုမြမအရေးစွန်းနေကအစီအစဉ်ထုတ်လွှင့်ကြရောက်လာပါပြီမြမနိုင်ငံမှာပညာရေးပြုပြင်ပြောင်းလဲမှုအတွက်လွှတ်တော်ကပံ့ပိုးမှုတွေနဲ့2016ခုနှစ်ကစလို့2021အထိစီမံကိန်းချပြီးတော့အကောင့်ထဲပေါ်နေတဲ့အကြောင်းပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်ကပြောပါတယ်ဒေါက်တာတင်အောင်ကိုဦးကျော်စံသားက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဆရာတော်ကပြန်ပြုတင်မှာဆရာ
ဟုတ်ကဲ့
ဆရာကျောင်းဆရာသူလည်းဖြစ်တယ်ဥမာပညာရေးကိုစားပြီးတော့သွတ်တော်ကိုစားဖြစ်တယ်လည်းပဲအများကြီးပါဝင်နေဆိုတော့တော်တော်အရေးကြီးတဲ့ပုံစံတစ်ယောက်ဖြစ်ပါတယ
်
ဆိုတော့မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့သွတ်တော်ရဲ့ပါဝင်ပံ့ပိုးနိုင်မှုဘယ်လောက်ရှိမှာထင်ပါလဲ
ဟုတ်ကဲ့အခုကျွန်တော်တို့ဒီမနက်ပြည်ပင်ပြောင်းလဲရေးကတော့ဟိုကျွန်တော်တို့2016ကနေ2021ကို NESB ဆွဲပြီးတော့ကောင်းထဲပေါ်နေတာကတော့ကျွန်တော်တို့ရဲ့ပညာရေးပေါ့အဲ့ဒီပညာရေးအောင်မြင်ဖို့ကျွန်တော်တို့လွတ်တော်ဘက်ကနေပြီးတော့ဟိုဝန်ကြီးဌာနကို oversight ဘယ်လိုလုပ်မလဲဥပဒေတွေဘယ်လိုပြုပြင်ဆွဲပေးမလဲ oversight လုပ်တယ်ဆိုတာလက်ရှိသွားနေတဲ့2016 Education Strategy Plan ကြီးရဲ့အောင်မြင်မှုကိုကျွန်တော်တို့ကနေတစ်ဖက်ကနေပြီးတော့ဟိုဘလောက်လုံနိုင်တယ်ဆိုတာကို website လုတ်ဖြစ်မှာပဲ
ဟုတ်ကဲ့ဆိုတော့ဒီစီမံကိန်းကိုလွှတ်တော်ကစပြီးတော့ပြုပြင်ပြောင်းလဲရေးဥပဒေရွာရေးဆွဲ
ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါဘယ်တော့ငါရေးဆွဲအတည်ပြုခဲ့တာ
ဟိုကျွန်တော်တို့ဟို National Education Strategic Plan ဆိုတာကကျွန်တော်တို့က2016ကနေစပြီးတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့နိုင်ငံဟိုနိုင်ငံပုဂ္ဂိုလ်ကြီးအစတည်ဖွင့်လက်ပွဲလုပ်ပြီးတော့ဒါကြီးကိုကျွန်တော်တို့ကအကောင့်ထဲပေါ်ခဲ့တာအဲအဲ့မတန်ခင်14-15ရက်တည်းကိုကျွန်တော်တို့ဆွဲနေရပေါ့လေ
အဲ
အကောင့်ထဲပေါ်တာ16ကပ
ါ16ဆိုတော့
16ကနေ3နှစ်ရှိနေပါပြီ
ဆိုတော့ဘယ်လောက်လောက်ခီးရောက်ပြီလို့ဆရာခမန်းမျိုး
ဟိုကျွန်တော်တို့အခုသွားနေတဲ့ဖေးစလန် KG+ တွဲဆိုတော့ KG ရဲ Grade 1 to Grade 2တွဲရပေါ့အ
ဲ
့သွားနေတဲ့ဆစ်ဆန်ကြီးကကျွန်တော်တို့ကအခုချိန်မှာဆိုရင်KG တန်းနဲ့ကျွန်တော်တို့ပြီးသွားပြီ Grade 1 Grade 2 Grade 3လည်းပြီးသွားပြီ Grade 3နဲ့ပတ်သက်လို့36ပေါ့လေအဲ့ဒီနှစ်မှာ36ဆိုကျွန်တော်တို့ကလက်ရှိဆက်တဲ့နှစ်မှာကျွန်တော်ကစနစ်တင်နဲ့ကျွန်တော်တို့တွားနေပါတယ်အဲ့ဒါလည်းကျွန်တော်တို့ပြီးသွားပါပြီလာမယ့်နှစ်မှာတော့4710ဆိုပြီး Grade 4ရဲ့7ရဲ့တင်းရဲ့ကိုတစ်နှစ်ချင်းကျွန်တော်တို့ကပြုပြင်ပြောင်းလဲပြီးတော့အကောင့်တွေပေါ်ရမယ်2023ဒီဇင်ဘာရောက်ရင်တော့ကျွန်တော်တို့အခုတွားနေတဲ့စနစ်ဟောင်းတွေအားလုံးကမရှိတော့ဘဲနဲ့ကျွန်တော် KG Plus ပဲပညာရေးစနစ်ကြီးရာလမ်းကြောင်းမှန်ပေါ်ရောက်ပါလိမ့်မယ
်ဆိုတော့အခုမြန်မာနိုင်ငံမှာ10တန်းထိပဲရှိပါသေးတာအခြေခံအထောက်အထက်များ12တန်းထိရှိနေပြီလားခင်ဗျာ
အခု12တန်းမြောက်သေးပါအခုလက်ရှိကျွန်တော်တို့က10တန်းထိပဲရှိပါသေးတယ်ခုနကျွန်တော်ပြောတဲ့12တန်းဆိုတာဒီ2023 2022အဲ့စာတင်နှစ်မှာအဲ့12တန်းရောက်ပါလိမ့်မယ
်
12တန်းရောက်ပြီးရင်တော့2023မှာတော့ဟိုဆောင်ဝဲက12တန်းဆောင်ဝဲမတ်စမှာစာပြီးတော့ပထမဦးဆုံးတွင်ဖြစ်ဆိုကြမှာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့အခုလောလောဆယ်ပြီးခဲ့တဲ့အခါ KG ကတပီ4လား3လားပြီးသွားပြီဆို
ဟုတ်ကဲ့ KG အဲ့
ဒီအထီးအကုန်လုံးအဆင်ပြေပါလားဘာအခက်ခဲကျွန်တော်ထင်ဆရာတွေကိုလေးတင်ပြရတာလည်းပဲအကြီးကြီးကြီးထုထင်ပါတယ်အဲ့ဒီဟာပြင်တခြားဘယ်လိုအခက်ခဲတွေကြုံခဲ့ရပါလဲဘယ်လောက်အဆင်ပြေချွန်မှုရော
ကျွန်တော်တို့ပထမဦးဆုံး KG ပေါ့ပထမနှစ်မှာနောက် Grade 1စတယ် Grade 2ထပ်စတယ် Grade 3စတယ်ပထမဦးဆက်စားခြင်းကျွန်တော်တို့ဘာတွေလုပ်ရလဲဆိုတော့ကျွန်တော်တို့ရပြုပြင်ပြောင်းလဲမှုကတင်ရို့ကိုစာပြီးပြောင်းလဲရပါတယ်။အဲဒီမူလတန်းပေါ့အခြေခံပညာရေးရဲ့မူလတန်းအဆင့်ကိုကျွန်တော်တို့ကတင်ရို့ကိုတော့ဂျိုက်ကာနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ပညာရှင်တွေနဲ့ပေါင်းပြီးတော့ပြုစုရပါတယ်။အဲဒီပြုစုတဲ့နေရာမှာလည်းကျွန်တော်တို့ဟိုကိုယ်နဲ့ tradition နဲ့ကပ်ညီမဲ့တင်ရို့တွေကိုတော့ထည့်ဆွတ်လာပဲ။သို့တော်လည်းပဲတစ်ခါတစ်ခါမှာပေါ့တချို့ဟာလေးတွေမှာပြည်သူရဲ့အမြင်အမျိုးမျိုးလေးတွေဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်တင်ဦးမှလည်းတဲ့အခက်အခဲဖြစ်ခဲ့တာတွေလည်းအလုံးတနေငံတော့ကြားထားပါဒုတိယကျွန်တော်တို့ကတင်ဦးပြီးလို့ရှိရင်ကျွန်တော်ပညာရေးတင်ဦးတစ်ခုလည်းပြောင်းလို့မရပါဘူးတင်ကြနည်းတွေလည်းပြောင်းရပါတယ်အဲဒီတင်ကြနည်းပြောင်းတဲ့ခါမှလည်းကျွန်တော်ရှေးဆရာစမိုက်ကြီးကတင်ဦးဟောင်းနဲ့ပဲတင်ကြနည်းဟောင်းနဲ့ပဲတင်အဲဒီဟိုတုန်းကတော့ ဟိုဆရာဘ ਹੁ ဘူးတင်ညာနီနဲ့တင်ခဲ့တယ်အခုတင်ယူတဲ့မှာကျွန်တော်ကကျောင်းသားဘ ਹੁ ဘူးတင်ညာနီနဲ့ပြောင်းတင်တဲ့အတွက်ဆရာသမားတွေကိုကျွန်တော်ကတင်နှံပေးရတယ်အဲ့တင်နှံပေးတဲ့နေရာမှာလည်းဆရာသမားတွေကတောက်လျှောက်ကျောင်းဖွင့်ပြီးဆောင်ဝဲတွေစစ်တယ်အန်စာပြပါတွေစစ်ကြတယ်အောင်းင်းတွေထုတ်ကြတယ်ဒါကြောင့်နွေရာဒီမှာဆရက်တာနှစ်ပတ်တာပဲကျွန်တော်ကတင်နှံပေးနိုင်တယ်အဲ့ခက်ခဲလေးတွေတော်တော်များများရှိတယ်အဲ့နှစ်ပတ်ပြီးပေးပြီးတော့ပြန်ပြီးပို့ချရပါတယ်နေရာမှာလည်းခက်ခဲပြီဒါကြောင့်ဆရာသမားတွေအရေးတူရပြည့်မိဘလောက်တော့မရှိသေးဘူ
းပညာရေးဥတည်ရဲ့အနေနဲ့အရင်တုန်းကတော့မြန်မာနိုင်ငံမှာဟိုအမျိုးသားပညာရေးဆိုတာလွတ်လပ်ရေးတိုင်းငင်တွေကရှိကြခဲ့ပြီးတော့အဲ့တော့အမျိုးသားရေးစိတ်ဓာတ်ကိုဥထိတ်ထားပြီးတော့ဦးစားပေးလာခဲ့တဲ့ကိစ္စဟာတော်လေးဇက်တိုက်လူစီလာခဲ့တာတွေ့ရပါတယ
်
အခုခါမှာတော့အဲ့ဒီသဘောထားကိုပြောင်းလဲလာပါလားကမ္ဘာတန်းအဟွန်းညွအောင်သတိမို့ဒီအမျိုးသားရေးကိုပို့ပြီးတော့များဥစားပေးအသေးထားတဲ့သဘောမျိုးရှိနေပါသေးလား
ဟိုကျွန်တော်တို့အဲ့ဒါတင်ယူဆွဲတော့ငါတွေကကျွန်တော်ဟို1962ခုနှစ်နောက်ပိုင်းတင်ယူတော်တော်များများမှာတဖြည်းဖြည်းတဖြည်းဖြည်းချင်းရဲ့မျိုးသားရေးစိတ်ဓာတ်တွေကိုညော့နေစေတဲ့တင်ယူတွေအာတင်ယူတွေမှာထဲ့ဆွဲထဲ့ဆွဲတော့ဘူးပေါ့နော်မျိုးသားရေးစိတ်ဓာတ်ကိုပြင်းပြခြင်းမဲ့တင်ယူတွေတဖြည်းဖြည်းချင်းညော့လာခဲ့
န
ော်၄နှစ်ချိန်၅နှစ်ချိန်တင်ယူလေးတွေပြောင်းပြောင်းလာတယ်ဒါကြောင့်တဖြည်းဖြည်းညော့ပါဒါမှမဟုတ်အခုကျွန်တော်တို့ပြန်ဆွဲတဲ့အချိန်မှာတော့ကျွန်တော်တို့မျိုးသားရေးစိတ်ဓာတ်တွေကိုအများအားဖြင့်သူ့ရဲ့အတန်းစဉ်အလိုက်သူ့ရဲ့မှတ်ဉာဏ်ပေါ့မှတ်ဉာဏ်ရဲ့ဒီကလေးတွေရဲ့စဉ်းစားတွေးခေါ်နိုင်တဲ့အတန်းစဉ်အလိုက်အဲ့တင်ယူလေးတွေတော့ကျွန်တော်တို့အခုတည်းကစားပြီးတော့ထည့်ဆွဲနေပါတယ
်နောက်တစ်ခုကအဲ့မြန်မာနိုင်ငံအထူးသဖြင့်ဆရာတော်သင်ကြားဆရာဆိုတော့
ဟုတ်ကဲ့
သီမာတီဝန်တော်ရဲ့ဆွတ်တော်အမတ်တယောက်အနေနဲ့မြန်မာနိုင်ငံမှာသမိုင်းတို့ဘာလို့သင်တဲ့အခါမှာ
ဟုတ်ကဲ့
တိုင်းရင်းသားပေါင်းစုစီပြင်မယ်တိုင်းရင်းသားအရေးတဲ့ဗမာဘိုဟိုပြု
ဟုတ်ကဲ့
သင်ယူဆွဲရစီတော့တိုင်းရင်းသားသမိုင်းပညာရှင်တွေကျောင်းသားတွေတော်များများညှိနှိုင်းဘူးရရှိပါတယ်
ဟုတ်ကဲ့ပါအ
ဲ့ကိစ္စကိုဆရာတို့ထည့်ပြီးစဉ်းစားပါလားပြပြင်းပါအ
ဲဟိုကျွန်တော်တို့ဆိုဆိုကပြောသလိုပေါ့ဟိုဆိုဆိုကကျွန်တော်တို့ပြောတယ်ဆိုတော့တချိန်ကတော့ဒီသင်ယူတွေဒီကျွန်တော်တို့ဗမာလူမျိုးအတွက်တယ်နော်ဟိုမြန်မာပြည်မှာရှိတဲ့ဗမာလူမျိုးကိုပဲဒေါမတိုင်းသားချစ်စိတ်ဆိုတဲ့ traditional နဲ့ပတ်သက်တဲ့ဟာတွေကတော်တော်များများနေသွားခဲ့တာအဲ့ဒီကနေမှတခါအခုကျွန်တော်တို့ကဒါဒီအပြင်ဟလာတိုင်းသားကြီးရဲ့ဥမာခေါင်းဆောင်ဆိုတိုင်းသားခေါင်းဆောင်ကြီးရဲ့တင်ယူမျိုးအဲ့လူမျိုးတွေကိုလည်းကျွန်တော်တို့ကကျွန်တော်တို့မှလူမျိုးပေါင်း135မျိုးရှိတယ်ကျွန်တော်နိုင်ငံမှာ135မျိုးရှိတယ်ဒါတွေကိုထည့်ဖို့ဆိုတာကျွန်တော်တော်တော်လေးတော့စဉ်းစားရပါတယ်နောက်သူ့ချီမှလည်းအဲ့တော့ကျွန်တော်တို့ကဘာဖြစ်လာလဲဆိုတော့သက်ဆိုင်ရာပါသူတို့ရဲ့ဟိုလူမျိုးစုအလိုက်ထုတ်ဝေဖို့ကျွန်တော်တို့ကဗတ်တရားစောင်းလေးတွေကိုကျွန်တော်တို့ကအဲ့ဒါလေးတွေကိုတင်ယူလေးတွေပြုစုဖို့လုပ်ပါတယ်အဲ့ဒါလည်းသက်ဆိုင်ရာတိုင်းပြည်နယ်ပေါ့ဒါဆိုပြည်နယ်လူမျိုးရေးဝန်ကြီးတွေကနေဥဆောင်ပြီးတော့ဒီတင်ယူတွေကိုလုပ်နေတယ်။အဲ့ဒီတင်ယူတွေကြာရင်ကျွန်တော်တို့ကဒါလေးတွေကိုသူတို့မှကျွန်တော်တို့ပို့ပြီးတော့ခေရေးတွင်ကြသိမယ်ဒီဟိုမြမပြည်မှာဗမာတွေကတင်ယူကိုထည့်ဆွဲတာဒီဆွဲလာတဲ့တင်ယူကမှားနေရင်ဘယ်သူကတောင်းရင်မှားတယ်။ခေါင်းဆောင်တယောက်ရဲ့အချက်လေးဒါကြောင့်သူ့ပြည်နယ်ကသူ့လူမျိုးရေးဝန်ကြီးတွေရှိတယ်အဲ့ဒါတွေကိုကျွန်တော်ကလွှဲအပ်ထားပါတယ်။
ဟုတ်က
ဲ့။ပြည်내ဝင်စတဲ့ငွေပဲကုန်ကြခံပါတယ်။
ဟုတ်ကဲ့။ဆိုတော့ဆရာကဒီမြင်ရှိမယ်ဆရာကလွှတ်တော်မှာဆိုတော့လွှတ်တော်မှာအမအများကြီးကဒီဘောရမျိုးရှိကြပါရဲ့လား
။ဟိုလွတ်တချို့သောဆက်ကစားပေါ့ကျွန်တော်လွတ်တဲ့တွေကို2016ဖေဖော်ဝါရီမှာရောက်ပါတယ်။ဆက်ကစားမှာလွတ်တော်ကိုယ်တွေတော်တော်များများကဒါကြီးပြောကြပါတယ်။နော်ကျွန်တော်တို့ကဟလာဟိုပမကောင်းဆောင်တွေကိုတော့ထည့်တယ်။ချင်းကောင်းဆောင်မပါဘူးလား။အရင်ကောင်းဆောင်မပါဘူးလား။သူတို့ရဲ့ promote သူမိကွန်းတွေကတော့ပတ်မှာတယ်သို့တော်လည်းပဲကျွန်တော်တို့သွားနေတဲ့ train ကအဲ့ဒီအချိန်မှာကျွန်တော် GGS ဆက်သွားတာတင်ယူညွန်းတဲ့ဒီမှာ grade 1 grade 2 grade 3မှာဒီလိုဟာလေးတွေပဲကျွန်တော်တို့ကထည့်ဆွဲမယ်တက်ဆိုင်ရာတိုင်းဒေသကြီးဝန်ကြီးတွေကနေပြီးတော့ဒါတွေဥဆောင်ပြီးတော့တိုင်းသားဘာသာစကားတွေကိုရေးဆွဲကြမယ်ဆိုတာတည်သွားတဲ့နောက်ပိုင်းမှာတော့တော်တော်များများကျွန်တော်ဆွတ်တော့အဲ့ဒါတိတ်သွားပါတယ်အပြင်မှာတော့နည်းနည်းရှိတယ်ဆိုတော့ကျွန်တော်လည်းကြားမိပါတယ်ဟု
တ်ကဲ့
ဆူချာဆန်သားစီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ရဲ့သတင်းပတ်ဆိုင်ကဏ္ဍများအောက်ကမြန်မာဒီမိုကရေစီရေးကဏ္ဍကနေပြီးတော့ပြန်နှาศင်နိုင်ပါတယ် VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုနှาศင်နေကြရတာဖြစ်ပါတယ်ရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ22ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြမပြည်ကပေးစာကန္တာအစအထူးအစီအစဉ်တစ်ခါထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန္တာတွေနှာစင်ကြရမှာပါ။အခုဆုံးပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံရဲတပ်ဖွဲ့ပြုပြင်ပြောင်းလဲလာတော့မလားဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်ကဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ထူးခြားတယ်လို့ပြောရမလား။ပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့ကနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့ထိတ်တန့်ရဲအရာရှိကြီးတွေကိုခေါ်ယူပြီးလမ်းညွှန်အမှားစကားပြောကြပါတယ်။အဲဒါလိုလမ်းညွှန်ချက်ပေးရမှာရဲတပ်ဖွဲ့ရဲ့တာဝန်တွေကိုပြောဆိုရှင်းလင်းပြခဲ့တဲ့အပြင်ပြည်သူတွေလုံလုံချုံချုံနေနိုင်အောင်ရက်ရွာတည်ငြိမ်အေးချမ်းသာရာရေးအတွက်လှုပ်ဆောင်နေတယ်လို့ပြည်သူတွေမြင်လာအောင်ကြိုးစားပေးပါလို့ပြောရင်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တိုက်တွန်းပါတယ်။ဒေါက်ဆန်းစုကြည်ပြောခဲ့တဲ့အထဲမှာအရေးကြီးဆုံးတစ်ချက်ကတော့ရဲတပ်ဖွဲ့အနေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ကိုတစ္ဆာစောက်တည်ခြင်းဖြင့်ကိုယ်တော်ဝန်ကိုကြည်ပြောကြစေလိုတဲ့အချက်ပါပါတယ်။ရဲတပ်ဖွဲ့အနေနဲ့အစိုးရကိုတစ္ဆာခံကြဖို့ဒေါက်ဆန်းစုကြည်ပြောဆိုရတဲ့အခြေအနေရောက်အောင်ဒီကနေ့ရဲတပ်ဖွဲ့ဘာတွေလှုပ်ဆောင်နေသလဲ။ရဲတပ်ဖွဲ့အနေနဲ့ကိုပြုပြင်ပြောင်းလဲပြီးတကယ်ပဲပြည်သူလူထုလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုတာဝန်ယူနိုင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်လာနိုင်မလားဆိုတာစိတ်ဝင်စားဖို့ကောင်းနေပါတယ်။ခုတစ်ပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်။
ဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှားကြားချက်ထဲမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတစ်ချိန်နှစ်ချိန်မကပြောဆိုတာတွေ့ရပါတယ်။အခြေအနေအရရဲတပ်ဖွဲ့ဝင်အတော်များများရခိုင်ပြည်နယ်ကိုပို့ထားရတဲ့အကြောင်းရခိုင်ပြည်နယ်ဘက်မှရဲတပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုတွေလည်းရှိနေတဲ့အကြောင်းဒါကြောင့်ကြံရစ်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေရဲ့မိသားစုဝင်တွေကိုလည်းပံပိုးတာဝန်ယူပေးမယ်ဖြစ်တဲ့အကြောင်းစသဖြင့်ပြောဆိုခဲ့ပါတယ်။တကယ်လဲရခိုင်ပြည်နယ်ရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေဟာစိုးရိမ်စရာကောင်းနေပါတယ်။ရခိုင်တိုင်းရင်းသားဝန်ကြီးအဆင့်ရှိသူတယောက်ရဲ့ပြောဆိုချက်အရရခိုင်ပြည်နယ်မှာအေအေလက်နက်ကင်တွေလှုပ်ရှားနေတဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့ရွာတွေတင်မကပြည်နယ်မြို့တော်စစ်တွေမှာတော့အစိုးရရဲ့အုပ်ချုပ်ရေးရန်နေရာထိရောက်မှုမရှိတော့ဘူးလို့ဆိုပါတယ်။မြို့ကန်တွေဆိုရင်ဝန်ကြီးချုပ်လာရင်ထပြန်တာမျိုးလုပ်လို့ရှိပြီးရဲတပ်ဖွဲ့ဝင်တွေဆိုရင်လေသူတို့သက်ဆိုင်ရာစခန်းနဲ့နေအိမ်တွေအပြင်ဘက်ကိုထွက်တာနှဲလာပြီးစိုက်ကားသမားတွေကိုဈေးဝယ်ခိုင်းတဲ့အဆင့်ထိရောက်နေတယ်လို့ဆိုပါရယ်မြို့မှာပစ္စည်းတစ်ခုခုပျောက်တာပြဿနာတစ်ခုခုပေါ်တာဆိုရင်ရဲတပ်ဖွဲ့ကိုသွားတိုင်တာထက်လူမိုက်ဂိုင်းဝင်တွေကိုပျော်ပြီးပြဿနာဖြေရှင်းတဲ့ဒလိထွန်းကားလာတယ်လို့လည်းဆိုပါရယ်ဝင်ကြီးကိုယ်တိုင်ရောက်သွားတဲ့တရားမဝင်ဖဲဝိုင်းတစ်ခုမှာငွေကြေးသိန်းတောင်းချီလောင်းကြီးထက်ကစားကြတယ်လို့တစ္စတိုတနက်ကိုစီကင်ဆောင်ထားကြတာကိုတောင်မြင်တဲ့အကြောင်းပြောပြပါတယ်။သူအဆိုရရခိုင်ပြည်နယ်မြောက်ပိုင်းမှာတရားဥပဒေစိုးမိုးမှုမရှိ၊လုံခြုံရေးအာမခံချက်မရှိ၊အစိုးရရန်တရားအလုံမလုံနိုင်တော့ဘူးလို့ဆိုလိုတာပါ
။တကယ်တော့လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးကိုအဓိကတာဝန်ယူထားသူကတပ်မတော်ဖြစ်ပြီးတရားဥပဒေစိုးမိုးအောင်လုပ်ရမှာကရဲတပ်ဖွဲ့ရဲ့တာဝန်ပါ။ဘယ်လိုအကြောင်းမျိုးကြောင့်ပေါ်ပေါက်လာပြီးဖြစ်စေလည်းကတိုက်ခိုက်မှုတွေကိုနိုင်နိုင်နေနေကင်တွယ်ဖြေရှင်းရမှာတပ်မတော်ရဲ့တာဝန်ဖြစ်ပြီးပြည်သူတွေကြားတရားဥပဒေစိုးမိုးအောင်ဆောင်ရွက်ပေးရမှာကရဲတပ်ဖွဲ့ရဲ့တာဝန်ဖြစ်ပါတယ်။ပြောရရင်ရခိုင်ပြည်နယ်မှာတပ်မတော်ကရောရဲတပ်ဖွဲ့ကပါသူတို့ယူထားရတဲ့တာဝန်ကိုကြည်ကြည်ပြင်းပြထမ်းဆောင်နိုင်ခြင်းမရှိသေးတာတွေ့ရရမယ်ဖြစ်ပါတယ်။ဒါနဲ့ပတ်သက်ရင်ပ ပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရခိုင်ပြည်နယ်မောင်မြို့နယ်ကိုခီးစဉ်တစ်ခုသွားရောက်ခဲ့ပြီးသူမရောက်ခင်နိုင်ပိုင်းလိုမှာမိုင်းပေါက်ကွဲမှုတွေဖြစ်ပွားခဲ့ရတာကဒါမှမဟုတ်လည်းရတပ်ဖွဲ့ဝင်တွေအနေနဲ့သူတို့တာဝန်သူတို့ကြေပြောထမ်းဆောင်နိုင်ခြင်းမရှိသေးဘူးဆိုတာပြသတဲ့လက္ခဏာတစ်ခုလည်းဖြစ်ပ
Jabare, Muya Siwa Pitanama, Nabai Shibare, Dabina Rob, Pirima, Miao Mia Tolobi, A Nijin and Nanganagagu, Puniava, Akuna by Benchi, Danchi, Pamana Shide, Effetami, Sejua, Muya Sibiari, Pamida, Banshin Met, Bridari, Mialavare, Sejua Sibia, Tonchi, Tonchi, Pansi, Yami Musura, Muha, Tusan at the Indian, Maparavau, Yetapweha, Pamana, Jimare, Muye, Siwa, Gongku, Murigu, Gawe, Dasi, Nini, Niger, Machidi Babu, Naut Kugaro, Didureja, Muye, Siwa, Yangwe, Pauka, Donswe, Nijare, Gisaba, Dipetanale, Sezu Nidwinechi, Jamini, Pietana, Tibi, Digane, Chainti, Gangwe, Tishin, Nina, Machidi Babu, Digare, Yapai, Sagaina, Wijito, Doctor, Nienai, Abawi, Menaiji, Don Yaka, Dawin, Shidurine, Diduludu, Drisong, Buema, Didagan, Diaga, Menabain, Gaulu Yare, Muye, Siwa, Donswe, Duri, Sumdi, Tare, Situ, Haunigu, Blasted, Bond of Bone, Terabi, Diosu, Dangangare, Dilo, Vietnamu, Nanga, and Nat Shinima, Tibi, Adiga, Yetapwe, Vietnamu, Amyaga, Shumin Jabare, Yetapwe went to her, Muye, Sigu, Dasi, Gawe, Nainimbu, Nini, Dada, Muye Segu, a down yapi, Ludego, Dokapi, Eddie Tamaka debe, Dambe swear, we down nip, dimu, Julo Nago, do like Jaya Lubabe. Yet the point at the let she be also met Pinidaga, Nipi Roga, Matia Pujin Kare, Victoria Galing Eli, Mupibare, Deep Moon at the Pi, Mamangangan, Porto, Babu, Nangama, Minzo today, Nangan of the Mara Gurai, Yet the Puego, Nyon Jar Taraba, let she. Yet the Pagani, the Amu kind to any bongu chi, Nanganoye, a mean zone council, the Maragura, Malima camp, do need the law, Megon Tosia Tinibare, Tatale, Dom Sansujiga, Yet the Puani, Yukauka, Suyagu, Tissa, Cambu, Diosu, Niara, Tinimare.
Below Pipi, Leshi Cheha, the township Pozibo, a deep pin is there, Pibi, Pozibo, ya, Yet the Puya, Tamaro, Gagui, Uzijuga, Kade, Bide, would ye allow my shiniba de Tamaro Gonzo Nigale. သူတို့နိုင်ငံရေးညီမချက်နဲ့သူတို့အစိုးရလက်အောက်မှာမဟုတ်ပဲပြည်ကြရပ်တည်နေတဲ့အနေထားမှာရှိနေပါသေးတယ်ဒီလိုချင်းနေအောက်မှာရတပ်ဖွဲ့ကိုအစိုးရအဖွဲ့အောက်မှာထားပြီးပြည်သူလူထုကိုတကယ်လုံးယုံမှုပေးနိုင်တဲ့ပြည်သူလူထုယုံကြည်အားကိုးရတဲ့ရတပ်ဖွဲ့ဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေလုပ်ရေးကိစ္စတမတော်စစ်ကောင်းဆောင်တွေစစ်ဝင်စားအုပ်မဲ့ပုံမပေါ်သေးပါဘူးဒါကြောင့်တိတ်မကြသေး
ဒီကနေ့ဒီစမှာဆက်ရှိရနေကနိုင်ငံတော်ဤတိုင်ပင်ခံပြည်ရဲ့လမ်းညွှန်မှကြားချက်ထဲမှာရောက်လာနိုင်မယ့်ဆိုပြီးမျှော်လင့်လို့မရနိုင်သေးပါကြောင်းပြပြလိုက်ရပါတယ်။ဦးစီသူအောင်မြင့်ပြည်တွင်တည်တင်းတုံတက်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုလာမယ့်အင်္ဂါညတရားရည်လိုင်းဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင်။
ရှိကံပြ2019ခုနှစ်တနှစ်ကုန်လို့2020ခုနှစ်တဲ့ကူးပြောင်းမှာတော့ပဲအခုပြီးခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံထဲမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဘယ်လိုအခြေအနေရှိပါလဲတနှစ်ကုန်နှစ်ချုံသုံးသက်ချက်အနေနဲ့လာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ ယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော့ရှင်ကိုကျေးဇူးပါတယ်ခင်ဗျ။
ရုပ်အမေရိကန်တန်ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါလိမ့်ရှင်။လာမယ့်အင်္ဂါညဓာတ်ရိုက်လေလံဆွေးနွေးခန်းမှာပါဝင်ဆွေးနွေးလိုကြတယ်ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အ အခုတော့တနင်္ဂနွေနေ့ညတိုင်းနားဆင်နေကြမြမပြည်ကပေးစာများအစီအစဉ်နေရာမှာ2019နှစ်ကုန်အထူးစီစဉ်တွေအဖြစ်နဲ့အခုနှစ်ကုန်ပိုင်းအထိတင်ဆက်ပေးနေပါတယ်ဒီတစ်ပတ်မှာတော့2019ခုနှစ်အတွင်းဂီတနဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာဘာတွေထူးထူးခြားခြားဖြစ်ခဲ့သလဲဆိုတာကိုသိကြရမှာဖြစ်ပါတယ်မအေးသနာကျော်ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်ဒီကနေ့တော့ပြီးခဲ့တဲ့2019ခုနှစ်အတွင်းဂီတနဲ့ရုပ်မြင်သံကြားလောကကပြိုပြက်လက်အခမ်းအနားတွေအလုံးစိတ်ဝင်စားဖြစ်ခဲ့တဲ့ဆိုတဲ့အကြောင်းတွေကိုပြန်ပြီးကြည့်ကြရအောင်ပါ2019ဂီတလောကကတော့ပြောစရာအဖြစ်အပျက်တွေအများကြီးနဲ့ဖြစ်ပါတယ်နှစ်ဆမှာတော့ထုံးစံတိုင်းပဲ February လမှာ Grammy ဂီတဆုချီးမြှင့်ပွဲကျင်းပခဲ့တာပါဒီမှာကျင်းတဲ့တေးဆိုတော့ Casey McGraves က Golden Hour ဆိုတဲ့တေးတပြားနဲ့အကောင်းဆုံးတေးတပြားဆုအပါအဝင်ဆုလေးဆုရရှိခဲ့ပါတယ Childish Gambino ကတော့အကောင်းဆုံးအတန်အတွင်းတချင်းစုနဲ့အကောင်းဆုံးတေးတချင်းစုနှစ်စုလုံးကိုရသွားတာပါဒါကြောင့်မလို့သူ့ရဲ့ rap တချင်းကဂီတလောကရဲ့ထိတ်ဆုံးလို့ပြောလို့ရတဲ့ဒီဆုချီးမြှင့်ပွဲမှာအကြီးအကျယ်ပေါက်သွားတဲ့တချင်းဖြစ်ပါတယ်သူကရဲတပ်ဖွဲ့ကြမ်းကြမ်းတမ်းလှုပ်ဆောင်မှုတွေလူမျိုးရေးခွဲခြားမှုတွေကိုဆက်ဆိုထားတာဖြစ်ပြီးတော့ဒီတချင်းကအကောင်းဆုံးအတန်အတွင်းစုနဲ့အကောင်းဆုံးတေးတချင်းစုစည်းရင်းနှစ်မျိုးလုံး Grammy ဆုရတဲ့ပထမဆုံး hip hop တချင်းဖြစ်ပါတယ်တချင်းနာမည်က This is America ဖြစ်ပြီးတော့အကောင်းဆုံးတေးဂီတာဗီဒီယိုဆုနဲ့အကောင်းဆုံး rap တချင်းဖြော်ပြမှုဆုတို့လည်းရသွားတာပါ February လမှာပဲ Britain နိုင်ငံမှာကျင်းပတဲ့ Brit ဂီတာဆုချီးမြှင့်ပွဲမှာတော့ Pop Rock အဖွဲ့1975နဲ့ DJ Kevin Harris တို့ဆုအများဆုံးရရှိသွားတာပါဆုနှစ်ဆုစီရရှိပြီးတော့ British အဖွဲ့ဖြစ်တဲ့1975အဖွဲ့ကသူတို့ရဲ့ A Brief Inquiry into Online Relationships ဆိုတဲ့တေးတပြားနဲ့Brit ဆုချီးမြှင့်ပွဲရဲ့အမြင့်ဆုံးဆုဖြစ်တဲ့အကောင်းဆုံးတေးတပြားဆုရရှိသွားပါတယ်။မေလမှာကျင်းပတဲ့ Ivor Novolos 65ကြိမ်မြောက်ဆုပေးပွဲမှာတော့ American ဆိုတော့ Mariah Carey နဲ့ British ဆိုတော့ Dido တို့အပါအဝင်နာမည်ကြီးတချို့ဂုဏ်ပြုခံရပါတယ်။2000ခုနှစ်က Rap ဆိုတော့ Eminem ရဲ့နာမည်တိတ်ကြီးရဲ့ Stan ဆိုတဲ့တချင်မှာအတန်ချိုချိုပျော့ပျော့လေးနဲ့ Melody ဆိုပြီးတော့နာမည်စကြီးလာသူကတော့ Dido ဖြစ်ပါတယ်။သူကအထူးကျွမ်းကျင်တဲ့တချင်များစုစည်းမှုစုချင်းမြင်ခင်ရပါရဲ့
ဒီကဲအလွန်စရာကြီးပါအရန်မိုက်ပါလေကျမတို့အရန်လိုက်သေးပဲရှိပါသေးတယ်တချင်တွေကကျမတို့အရာရာပါပဲတချင်တွေကနေတစ်ဆက်အားလုံးနဲ့ဆက်လို့ရပါလေ
အမေရိကန်ကနာမည်တိတ်ကြီးတဲ့ Mariah Carey ကတော့နိုင်ငံတကာအထူးဆုချီးမြှင့်ခံရပြီးတော့ဒီကမ္ဘာလုံးတိုင်းတိုင်းနဲ့ချီပြီးတော့အထူးပါရမီရင့်တန်သူဖြစ်တယ်။အများကိုတက်ရောက်မှုတွေအများကြီးပေးတဲ့တခြင်းတွေရေးဖွဲ့ဆက်ဆိုသူဖြစ်တယ်ဆိုပြီးတော့အတိအမှတ်ပြုခံရတာပါ။အခုလာမှာတော့ MTV ဂီတဗီဒီယိုဆုချီးမြှင့်ပွဲကျင်းပခဲ့ပြီးတော့ဒီပွဲမှာတော့ Taylor Swift ကဆုတွေအများကြီးရသွားပါပြီ။ဒီထဲမှာအကောင်းဆုံးဂီတဗီဒီယိုဆိုလဲပါဝင်တာပါ Lil Nas X ကတော့ Old Town Road ဆိုတဲ့တခြင်းနဲ့အကောင်းဆုံးတေးတခြင်းဆိုရရှိပါတယ် American Rap ဆိုတော့ Missy Elliott ကတော့ဆယ်စုနှစ်ပေါင်းများစွာဂီတလောကမှာရပ်တည်ခဲ့တဲ့အမှုပညာရှင်အဖြစ်နဲ့ Video Vanguard ဆိုရရှိပါတယ် September လမှာကျင်းပတဲ့ဆုချီးမြှင့်ပွဲကတော့ Mercury ဆုချီးမြှင့်ပွဲဖြစ်ပြီးအဲ့မှာတော့ Rap ဆိုတော့ Dave က Mercury ဆုရသွားတာပါလန်ဒန်မြို့တော်ကအပိုလိုခန်းမမှာကျင်းပတဲ့ဒီဂီတဆုချီးမြှင့်ပွဲမှာဗြိတိန်နဲ့အိုင်ယာလန်တို့မှကြုံရတဲ့နိုင်ငံရေးလူမှုရေးပြဿနာတွေနဲ့ပတ်သက်လို့မကြေမနက်ဖွင့်ဟတဲ့နေ့ကြားခဲ့ရပါတယ်။ဆုရရဲ့ဒေးဖြစ် Psycho Drama ဒေးတပြားကိုလည်းစိတ်ဝင်မှုစရာတချို့နေရာတွေမှာတော့ဖွင့်ဟဝင်ခဲ့တဲ့တခြင်းတွေဒါတွေကိုကုစားမှုစာသားတွေနဲ့တခြင်းတန်တွေကြားခဲ့ရပါတယ်။တန်ကိုရီးယားနိုင်ငံကနာမည်အကြီးဆုံး K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ BTS အဖွဲ့ကတော့2019ခုနှစ်မှာအောင်မြင်မှုတွေအများကြီးထက်ရခဲ့တာပါ။အဲဒီကတခုဆိုရင်တော့ AP လမှာသူတို့ရဲ့တချင်းတစ်ပုဒ်က YouTube စံချိန်တင်ခဲ့တာဖြစ်ပါတယ်။ American အဆိုတော့ Halsey ပါဝင်တည်ဆူထားတဲ့ Boy With Love ဆိုတဲ့တချင်းက YouTube ရာဇဝင်မှာလူအကြီးအများဆုံးဂီတဗီဒီယိုဖြစ်တဲ့စံချိန်တင်ပြီးတော့ပထမဆုံးသူတို့ဗီဒီယိုကိုတင်လိုက်တဲ့24နာရီအတွင်းမှာကြီးစုသူပေါင်း84တန်းခွဲကြော်သွားတယ်လို့ YouTube ကပြောပါတယ်။ဒီလိုအောင်မြင်မှုတွေကြားမှာတော့ AP လာမှာပဲနောက်ဆုံးတေးတပြားနဲ့တရိတ်တက်ကိုနှုတ်ဆက်သွားကြသူတွေက The Cranberry စဖွဲ့ပဲဖြစ်ပါတယ်။ဖနစ်ခါဆုံးသွားတဲ့သူတွေရဲ့အဖွဲ့ပင်တိုင်းအဆိုတော့ Dolores O'Riordan ကိုရည်စူးပြီးတော့သူတို့နောက်ဆုံးတေးတဲ့ပြားကိုအတန်းသွင်းထုတ်လုပ်ခဲ့ပါတယ်။ In the end အဆုံးမတော်လို့နာမည်ပေးထားပြီးတော့သူတို့အဖွဲ့ရဲ့ရှစ်ချက်မြောက်တေးတဲ့ပြားမှာ1990ကျော်မှာသူတို့အဖွဲ့ကိုအောင်မြင်မှုလမ်းကြောင်းပေါ်ဆက်ပြီးတော့တင်ပေးခဲ့တဲ့သတင်းတွေဖြစ်တဲ့ Zombie တို့ Lingar တို့ကိုပါပြန်ပြီးတော့ထည့်သွင်းထားပါတယ်။သူတို့ရဲ့အဆိုတော့ Dolores O'Riordan လန်ဒန်ကဟိုတယ်ကရေချိုးကံမှာ2018ခုနှစ်တုန်းကအရက်မှုပြီးတော့ရေမွန်းသိဆုံးမသွားရခင်နောက်ဆုံးတွင်းသွားခဲ့တဲ့တခြင်းအစုံပါဝင်တာပါသူတို့ကဒီတဲ့ပြားထွက်ဖို့အတွက်2018ခုနှစ်နယ်လက်ဖြော်ပြပွဲလုပ်နေတဲ့ကာလတွေကစပြီးတော့အတန်တွင်းနေကြတာဖြစ်ပြီးတော့ဒလောရက်ဆုံးသွားခဲ့တဲ့ဆောင်းတွင်းမှာတော့သူနဲ့ဂီတာသမား Noel Hogan တို့နမူနာတခြင်းဆက်တပုတ်တွင်းခဲ့ပြီးသွားပြီဖြစ်ပါတယ
် You know, Dolores wanted this album done becauseWhen you hear the album, you hear the songs and how strong they are. And she was very, very excited.
Dolores ga di data pya ko pi aw lo chin la te cha ba de. Di the ga tachin nwe ko na thaw chi yin. Di tachin nwe ma tu blaw a sai bi lou tha le so ra ti nai ma de. Di tachin nwe lou ko tu tait sait ba ka da ba. Tu ma song ngin yet pai ga be be ni di data pya thau me so ra yet ywe ni ka ja da ba bya.
ဒီတေးတပြားကခုနပြောခဲ့သလိုပဲ The Cranberry စပွဲနဲ့ Dolores O'Riordan တို့ရဲ့နောက်ဆုံးနှုတ်ဆက်တေးတပြားလို့ဆိုရပါမယ်အစရောမာကြီးမက်ဒေါနာဂျွန်လာမှာထုတ်ခဲ့တဲ့ Madam X ဆိုတဲ့တေးတပြားကတော့တနက်ဆန့်ကျင်ရေးဆေးရမွေးတွေမှုနဲ့ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့ဒေသချင်းတွေထည့်သွင်းထားတာဖြစ်ပြီးတော့သူ့ရဲ့အဆိုကြောက်စရာမျက်မှောက်ကဘာကြီးကိုပြန်တိုက်ချင်ပုံရတဲ့သူ့ရဲ့ဆန္ဒကိုဒီတေးတပြားမှာတွေ့နိုင်ပါတယ်။အသက်60ရှိပြီဖြစ်တဲ့ဖောက်ပြင်းမမက်ဒေါနာက Writers နဲ့တွေ့ဆုံမေးမြန်းရမှာတော့အခုခေတ်အခြေအနေကိုဘယ်လိုမြင်လဲဆိုတဲ့မေးခွန်းကိုတော်တော်ကိုကြောက်မိပါတယ်လို့ပြန်ပြီးဖြေသွားတာပါ။
It's pretty scary. It's just the topic of gun control is a pretty
တော့ကိုကြောက်စရာကောင်းပါတယ်အရန်ကိုကြောက်စရာကောင်းတဲ့အခြေအနေမျိုးပါတနက်ထိုင်းချုပ်ရေးဆိုတာကတော်တော်ကိုဆွေးနွေးဖို့လိုနေတဲ့ကိစ္စတစ်ခုပါဒီနိုင်ငံမှာတနက်ကြောင်လူပဲနှစ်ယောက်တည်နေရတယ်လူပဲနှစ်ယောက်တတ်ခံနေရတယ်ဒဏ်ရာရတဲ့သူတွေဘလောက်များနေတယ်ဒီအမေရိကမှာတနက်ထိုင်းချုပ်ရေးကိုတိချာမလုပ်လို့ဘလောက်တောင်မှဘဝတွေဒုက္ခရောက်နေကြတယ်ဆိုတာတွေးကြည့်ကြပါဦးဒါကတကယ့်ပြဿနာအကြီးကြီးပါကျမအရန်စိတ်ပူပါတယ်ဒါကြောင့်မပြောဘဲမနေနိုင်သလိုမရေးဘဲလည်းမနေနိုင်ပါဘူ
းဗီဒီယိုဖွဲ့ဂီတလောကမှာမှတ်ကြောက်တင်ခဲ့ရတဲ့သမိုင်းဝင်တေးတပြားထွက်ခဲ့တာပြီးခဲ့တဲ့အော်ဘူလာမှာတော့250ပြီးခဲ့တာပါ3ရဲ့နာမည်ကျော်ဆုံးတေးတပြား250ပြည့်သမိုင်းကိုအမှတ်တရပြုတ်ရဲ့အနေနဲ့ဗီဒီယိုပြည့်သက်တွေလွန်ခဲ့တဲ့250မှာဗီဒီယိုစဖွဲ့အတန်သွင်းခဲ့တဲ့ EMI တေးတန်သွင်းစတူဒီယိုအပြင်ဘက်အဗီလန်လူကူမြင်များနေရာကိုရောက်လာခဲ့ကြပါတယ်။သူတို့ရဲ့တေးတဲ့ပြားနာမည်ကလည်း Abbey Road ပဲဖြစ်ပြီးတော့အဲ့ရလူကူမြင်များမှာသူတို့အဖွဲ့သား၄ယောက်ဖြတ်ကူးနေတဲ့ပုံကကဘာကျော်တဲ့တပ်ပုံဖြစ်ပါတယ်။250ကုန်ပြုအထိမ်းအမှတ်ဖြစ်နေသူတို့ရဲ့အဲ့ဒီတေးတဲ့ပြားတွေကတချင်18ပုဒ်ကိုပြန်တီးထားပြီးတော့စက်တင်ဘာ29မှာပဲပြန်ပြီးထုတ်ဝေဖြန့်ချိခဲ့ပါတယ်။
I'd like to be under the sea. Oh, darling, please believe me. Here comes the sun. Here comes the sun landing. Oh, yeah. All right.
ဒီကွာလုံးမှာအောင်မြင်မှုရတဲ့ Game of Thrones.ရုတ်တံဇလန်တွေရအဖွဲသားတွေဖန်တီးသူတွေကတော့2019 AP မှာသူတို့ရဲ့ရုတ်တံဇလန်တွေနောက်ဆုံးကော်ဇော်နီခင်အခမ်းအနားကိုတက်ရောက်လာခဲ့ကြတာပါ2010ခုနှစ်မှာစပြတဲ့အဲ့ဒီရုတ်တံဇလန်ကဒီကမ္ဘာလုံးအတိုင်းအတာနဲ့ပေါက်သွားခဲ့လို့အဲ့ဒီကားမှာပါဝင်တဲ့မင်းသားမင်းသမီးတွေအရင်ကနာမည်မရှိတဲ့သူတွေပါနာမည်ကြီးသွားကြပါတယ်Sophia Tanner က Game of Thrones ရဲ့အဓိကဇာတ်လိုက်တစ်ယောက်ဖြစ်ပါတယ
် I mean there'll be so many I think like some of the fondest memories I have are of all of us kind of snuggled up and like
Killing Eve ရဲ့ရုပ်တံဇာတ်လမ်းကတော့လုံခြုံရေးအထူးအေဂျင့်တစ်ယောက်ဖြစ်တဲ့ Eve ကအမျိုးသမီးကျေးဇားလူသက်တမဇီလာနဲလ်ကိုလိုက်ပြီးတော့ရှာတဲ့ဇာတ်လမ်းဖြစ်ပြီးတော့အေဒီလာမှာတော့သူတို့ရဲ့ဒုတိယယာဒီတွေကိုစတင်လိုက်ပါတယ်ပထမယာဒီဇာတ်လမ်းတွေကတော့ Memory Sandra O ကိုကျေကဘာလုံးစုရော Screen Actors Guild စုမာရောအကောင်းဆုံးမင်းသမီးစုရရှိခဲ့တာဖြစ်ပါလေ Netflix Online ရုပ်သံလိုက်မှာ AP လာမှာစတင်ပြသတဲ့ရုပ်သံ series တစ်ခုကတော့ Our Planet ကျွန်တော်တို့ကဘာမည်ဆိုတဲ့ဇလန်တွေဖြစ်ပြီးတော့အပိုင်း၈ပိုင်းပါဝင်တာပါ ဗြိတိသဘာဝပတ်ဝန်းကျင်သမားဒေးဗစ်အက်တန်ဘာရိုကအလဟတာမလုပ်ကြဘို့တာဝန်သိကြဖို့နှိုးဆော်ထားပြီးတော့တဘာဝကဘာမည်ကြီးနဲ့ဘာတွေကြောင့်ကဘာမည်ကြီးထိခိုက်နေရလဲဆိုတာကိုထောက်ပြထားပါတယ် Planet of မှတ်တမ်းရုပ်ရှင်စီးရီးတွေနဲ့စုရရတဲ့သူတွေကအခုစီးရီးကိုစီစဉ်ရိုက်ကူးတာဖြစ်ပြီးတော့ရေခဲတောင်တွေအရေးပြောတာကအစားအစိမ်းအောင်တောအုပ်ထဲကအဖြစ်ပြက်တွေပျက်စီးမှုတွေအစုံဥရရာတီပြောင်းလဲမှုတွေကြောင့်တောအုပ်မီတဲ့တက်ရှိသရဝါတွေရာဒီဥရအပြောင်းလဲတွေမိခိုနေထိုင်တဲ့အရာတွေနဲ့လူတွေရဲ့လုံရက်ကြောင့်ဘလောက်တောင်မှဒုက္ခရောက်နေရလဲဆိုတာကိုရှင်းပြထားတာပါဒီရုပ်တံဇလန်းကိုတင်ဆက်တဲ့ဒေးဗစ်က
ကဲဆယ်ဖန်don't be extravagant don't wasteDo what you can to cut out unnecessary expenditure.
ကဘာမျိုးကိုဂယုစိုက်ကြပါဗျာ။အပူတွေမလုပ်ကြပါနဲ့။အလဟတ်အဖြစ်မခံကြပါနဲ့။မလိုအပ်တဲ့ဟာတွေသုံးမပြစ်ကြဘူး။စင်ကျင်ကြပါ။လိုတာထက်ပိုမစားကြပါနဲ့။ချစ်တင်တာထက်ပိုပြီးမသွားလာကြပါနဲ့။ဒါတွေအားလုံးပေါ့။ဂယုစိုက်ပါ။တာဝန်သိကြပါ။ကဘာမျိုးရဲ့နိုင်ငံသားတွေအတွက်ဂယုတစ်စိုက်ပြုမှုကြပါ။ကျွန်တော်တို့အတွက်နေစရာဆိုလို့ဒီကဘာမျိုးတစ်ခုပဲရှိပါ
American သမား Donald Trump အစိုးရလက်ထက်မှာပဲအင်ဂျီရောပြန်ကြားရေးအရာရှိဖြစ်နေတာဝန်ယူခဲ့တဲ့ Sean Spicer ကတော့အလောက်ကထွက်လို့သတင်းစာရှင်းလင်းပွဲတွေမှာမတွေ့ရတော့ပေမဲ့လည်းစက်တင်ဘာလမှာ TV ဖန်သားပေါ်ပြန်တော့ရောက်လာခဲ့တာပါဒီတစ်ခါတော့ကောက်ရင်းရင်နဲ့တွေ့နေကြပုံစံမျိုးကနေလုံးဝပြောင်းသွားပြီးတော့အနုညူစိန်ဟောင်းအတော်လက်တွေပါတဲ့အင်ဂျီနဲ့ Dancing with the Star အစီအစဉ်မှာပါဝင်ပြီးတော့အကပြိုင်ခဲ့တာဖြစ်ပါတယ်သူအဲ့လိုအကပြိုင်တာမတင်တော့ဘူးဆိုတဲ့ဝေဖန်တဲ့တွေလည်းတော်တော်ထွက်ခဲ့တာပါWalt Disney Company ကတော့နိုဝင်ဘာလမှာပဲ American ပြည်အောင်စုကနေဒါနဲ့ Netherlands နိုင်ငံတို့မှာသူတို့ရဲ့ online ရုပ်သံလိုင်းကိုစပြီးတော့လွှင့်လိုက်ပါရင
် Something exciting Something authentic and true
နောက်စင်ကြေးတစ်လောက်$9ဖြစ်ပြီးတော့သူတို့ရဲ့ရုပ်ရှင်တွေအများကြီးကြည့်လို့ရမှာပါဒါမဲ့9နှစ်အတွင်းမှာသူတို့ကိုကြည့်ရှုမဲ့ရုပ်တံပြေးတက်ကတန်60ကနေတန်90အထိရအောင်လုပ်မယ်လို့သူတို့ကရင်းနှီးမြှုပ်နှံသူတွေကိုပြောပါတယ်။ Disney က online ရုပ်တံလိုင်းမှာဈေးဘက်ကိုအုပ်ဆိုးထားတဲ့ Netflix ကိုရှင်ပြန်နေတာဖြစ်ပါတယ်
။ If I may offer two pieces of advice. Never turn your back on true love.
And the second,
watch out for your family.
They mean well.
No they don't.
ဘာမှအကြီးဆုံး online ရုပ်သံလိုင်းဖြစ်တဲ့ Netflix မှာတော့တော်တော်ကိုအောင်မြင်မှုရထားတဲ့ The Crown ရုပ်သံဇာတ်လမ်းကနိုဝင်ဘာလမှာပဲတတိယရာသီစတင်လိုက်ပါတယ်။ဒီတစ်ခါတော့ဘီယမာကြီးနေရာမှာမင်းသမီးပြောင်းပြီးတော့သုံးထားတာပါ။ဘီယမာကြီးဖြစ်တဲ့တရုတ်ဆောင်တဲ့ Olivia Colman က The Favourite ဆိုတဲ့ဗြိတိသဘီယမာကြီး Elizabeth အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်တွေပဲဒီနှစ်ထဲမှာပဲ Academy ရထားသူဖြစ်ပါတယ်။မြမအရေးတွေကိုအများနဲ့စိတ်ဝင်စားနဲ့လုပ်ပေးခဲ့တဲ့ Ireland က YouTube Rock အဖွဲ့ကတော့ဖူးစားဆိုတဲ့စစ်တမ်းကောင်ကုမ္ပဏီရဲ့စမ်းစစ်ချက်တစ်ခုမှာ၁၀နှစ်အတွင်းမှာကဘာလက်ဖြောပြေပွဲတွေမှာအအောင်မြင်ဆုံးအဖွဲ့ဖြစ်နေတွေ့ရပါတယ်။ YouTube အဖွဲ့ကအဲ့ဖြောပြေပွဲတွေကနေပြီးတော့ဒေါ်လာတန်းတစ်ထောင်ကျော်ဝင်ငွေရခဲ့လို့ Rolling Stone အဖွဲ့ကိုကြော့သွားတာပါ။ Rolling Stone ကနံပါတ်1နေရာမှာရှိပြီးတော့အဲ့နောက်မှာတော့ Ed Sheeran ပဲ။နောက်ပြီးတော့ Taylor Swift နဲ့ Beyoncé တို့အသီးသီးလိုက်ပါတယ်။ Bon Jovi, Paul McCartney, Coldplay, Bruce Springsteen တို့လည်းဖြောပြေပွဲတွေကနေငွေဝင်ဆုံးဂီတသမား10ယောက်ရင်းထဲမှာပါဝင်တာပါ။ဒါနဲ့ British Rock အဖွဲ့ဖြစ်တဲ့ Coldplay ကတော့သူတို့အဖွဲ့ဟာပတ်ဝန်းကျင်ထိခိုက်မှုမဖြစ်စေချင်လို့နယ်လက်ဖြောပြေပွဲတွေလိုက်ပြီးမဆိုးတော့ဘူးလို့ပြောသွားခဲ့ပါတယ်။သူတို့ရဲ့နောက်ဆုံးဖြောပြေပွဲကတော့လန်ဒန်မြို့တော်ကသဘာဝသမိုင်းပြတိုင်းမှာကျင်းပသွားခဲ့ပါတယ်ရှင
်။မယေတနာကျော်ရဲ့9ခုနှစ်အတွင်းဂီတနဲ့ရုပ်သံအစီအစဉ်တွေအကြောင်းစူးစီးတင်ပြချက်အထူးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့မက်ကင်ဖြူထွေးနဲ့ကိုငင်းချန်းတို့ဒီစီစဉ်တက်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင
်ကလေးငယ်တွေချီထွေးကင်တွေလို့မကောင်းတဲ့လစ်သူရင်းကြီးနိုင်ငံကခရစ်မတ်စတင်တဲ့အကြောင်းပြပြချင်ပါတယ်လေးရည်နဲ့ဝီဝီထားတဲ့အကြောင်းကတော့ဒီသစ်ပင်မှာကြားရီကက်ကြီးရီမီးချစ်တွေကြည်စံခွန်တွေနဲ့အလှဆင်ထားလို့ပါဒီခရစ်မတ်သစ်ပင်ကိုလစ်သွေးနီးယားနိုင်ငံ
Vilnius နိုင်ငံကလေးစိတ်မှာပြသထားတာဖြစ်ပြီးတစ်တင်ချိန်မှာတော့ cheese တင်ခဲလှည့်တဲ့ဓာတ်နဲ့လှုပ်ထားတဲ့ကျက်တစ်ခုတက်ဆင်ထားပါတယ်။ဒီတစ်ပင်ဟာအမြင့်၅ပေလောက်ရှိပြီးလေးစိတ်မှာခီးသွွားတွေစီကတင်းစီရမိတဲ့ပစ္စည်းတွေနဲ့ကြီးပဲလှုပ်ထားတာပါ။ဒီတစ်ပင်ကိုတိဆောက်ဖို့သတင်းတန်အနည်းငယ်လောက်သုံးခဲ့ရပြီးတော့ခီးသွွားတွေအနေနဲ့6စင်တီမီတာထက်ပိုရှည်တဲ့ချွန်မြတဲ့ကိရိယာတွေတည်ဆောင်လို့မရဘူးဆိုတာကိုသတိပေးခြင်းနဲ့ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာလို့လေးစိတ်လုံချိုကြီးအကြီးကဲကပြောပါတယ်။ခီးသွွားတွေအနေနဲ့နှစ်သက်ကူတဲ့အချိန်အထိဒီခရစ်စမတ်တစ်ပင်နဲ့အတူတပ်ပုံတွဲရိုက်နိုင်ပါပါရှင
်။ပြီးခဲ့တဲ့အပတ်ဟန်ဂေရီနိုင်ငံဘူဒက်ပက်စ်မြို့တော်မှာခရစ်စမတ်အကျိုးအထိမ်းအမှတ်ဖြစ်လူ80လောက်အတွင်းကန်အင်ဂျီပေါင်းမီအနီရောင်တွေနဲ့အပြေးပြန်ခဲ့ကြပါတယ်။ဆောင်ရသည့်အေဂျင့်လာတဲ့အချိန်မှာအခုလိုအင်ဂျီဗလာအတွင်းကန်လေးတွေနဲ့ Naked Center Run ကိုပြေးခဲ့ကြတာပါသူတို့ဟာမျိုးလေကောင်းကိုဖြတ်သန်းပြေးခဲ့ကြပြီးလန်ခီတခြားရက်ကြည့်နေသူတွေကိုကပြတာလေးကျင်ကန်လှုပ်ပြတာတကြားလုံးပေးဝေတာတွေလုပ်ခဲ့ပါတယ်အခုလိုစင်တာအပြေးပြိုင်ပွဲကိုကျင်းပတာ18ချိန်မြောက်ရှိနေပြီဖြစ်ပြီးအမေရိကန်နိုင်ငံကခရစ်စတန်မဟေကဒီအပြေးထုံးစံကိုအမေရိကန်နိုင်ငံဘော့စတွန်မြို့ကအပြေးပွဲတွေကိုအားကျပြီးဟန်ဂေရီနိုင်ငံမှာစတင်ခဲ့တာပါဒီအပြေးပြိုင်ပွဲဟာနှင်းစင်နှစ်တိုင်းမတူညီတဲ့ပရဟိတအဖွဲ့တွေအတွက်အလှငွေကောက်ခံလှူဒန်းလေးရှိပြီးတော့ပါဝင်သူတွေအနေနဲ့အရေးတန်ကိုတိတ်မခံရဘူးလို့ပြောပါတယ
်လက်နုံနိုင်ငံကဆက်ကမြို့မှာခရစ်စမတ်စတင်တခုကိုတော့ပလတ်စစ်ဘူးတွေနဲ့ဖန်တီးထားပါတယ်ပလတ်စတစ်ရေတံပူ3,000ကိုအသုံးပြုပြီးကာရိုလင်းရှက်ပတီနီနဲ့သူ့ရဲ့အဖွဲ့တွေကဖန်တီးခဲ့ကြတာပါရှက်ပတီနီဟာမနစ်ကတည်းကရေတံပူကုန်တွေကိုစုဆောင်းခဲ့ပြီးတော့ဒီမနစ်ကသူ့သမီးလေးအတွက်ရေတံပူ900လောက်သုံးပြီးခရစ်စမတ်တစ်ပင်တစ်ပင်ကိုလှုပ်ပေးခဲ့ပါတယ်ဒီနှစ်မှာတော့တငယ်ချင်းတွေမိသားစုတွေရဲ့တိုက်တွန်းမှုကြောင့်တီးတဲ့ကြီးရဲ့တစ်ပင်ကြီးတစ်ပင်တည်ဆောက်ဖို့ဖြစ်လာခဲ့တာပါ2019ခုနှစ်တစ်နှစ်ပတ်လုံးပလတ်စတစ်ပူကုန်တွေစုဆောင်းခဲ့ပြီးအွန်လိုင်းကနေလည်းအလှူခံခဲ့ပါတယ်အမြင့်မီတာ30နီးပါးရှိတဲ့ဒီပလတ်စတစ်ခရစ်စမတ်တစ်ပင်ကြောင့်ဂင်းနစ်ကဘာမှတ်တမ်းစံချိန်တင်နိုင်လိမ့်မယ်လို့လည်းသူကမျှော်လင့်ထားပါတယ်။စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့အရေးကြီးတဲ့အကြောင်းသတင်းစကားပေးပို့လိုတာဖြစ်ပြီးတော့ဒီပလတ်စတစ်ဘူးတွေကိုပြန်လည်အသုံးပြုဖို့စက်ရုံတစ်ခုကိုပေးပို့သွားဖို့ဖြစ်ပြီးဘူးခုံးတွေကိုလည်းအစိုးရမဟုတ်တဲ့ပရိတ်အဖွဲ့တစ်ခုကိုလှူဒန်းသွားမှာဖြစ်ပါတယ်ရှင်။
မကင်ဖြူထွေးနဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုအတန်လွင့်ပေးနေတဲ့တနအိစားအစီအစဉ်အဆအဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့။ VOA ကနေပြီးထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်ဆီးရီးယားနိုင်ငံထဲကိုနေဆက်ဖြတ်ပြီးလူသားချင်းစာနာမှုကူညီပေးဆိုင်ရာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တရက်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကဗီဒီယိုအနာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကစနေနေ့မှာအပြင်းထန်ပြစ်တင်ရှုံချလိုက်ပါတယ်မာလီနိုင်ငံကစစ်သွေးကြော33ယောက်ကိုပြင်သစ်တပ်ဖွဲ့တွေကစနေနေ့ကတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။မော်ရီတေးနီးယားနိုင်ငံနဲ့ထိစပ်နေတဲ့မာလီနိုင်ငံနယ်စပ်မှာပြင်သစ်တပ်ဖွဲ့တွေကအဲ့ဒီစစ်သွေးကြော်တွေကိုတိုက်ခိုက်ရဟယင်းနေမြေပြင်တပ်တွေနဲ့ဝေထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေတင့်တဲ့ပတ်သက်ပြီးညူဒီလီမြို့မှာဆန္ဒပြတာတွေဆက်ဖြစ်နေချိန်မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့နိုင်ငံသားဥပဒေတစ်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ဝေဖန်သူတွေကတော့အိန္ဒိယနိုင်ငံသားဥပဒေတစ်ကမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံတယ်ဆိုပြီးတော့ဝေဖန်နေကြပါတယ်။အာဖဂန်သမ္မတရွေးကောက်ပွဲရလဒ်တွေကိုဒီနေ့ထင်ရှားခဲ့တာမှာခဏဦးရလဒ်တွေရတော့လက်ရှိသမ္မတအက်ရှရက်ဂါနီကအနိုင်ရပြီးတော့သမ္မတဖြစ်တဲ့ဒုတိယအကြိမ်နောက်ထပ်၅နှစ်ထမ်းဆောင်ဖို့ရွေးချယ်ခံရပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံကဝီဂါမွတ်စလင်တွေနဲ့တသားတည်းရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီကနေ့မှစူဝေးဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာဒီကနေ့ပြုလုပ်ခဲ့တဲ့ဆန္ဒပြပွဲအတွင်းဝီဂါတွေကိုထောက်ခံတဲ့ကြေကျော်သံတွေကိုအော်ဟစ်ခဲ့ကြသလိုဝီဂါအလံတွေကိုလည်းဝေပြန်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံဟာစစ်တပ်ထိပ်ပိုင်းကောင်းဆောင်တွေနဲ့အစည်းအဝေးတရချင်းပပြီးတော့မြောက်ကိုရီးယားနိုင်ငံစီးရေးဆွေးနွေးမြင့်တင်ဖို့ကိစ္စကိုဆွေးနွေးခဲ့ကြတယ်လို့ဆိုရပိုင် KCN နေသတင်းကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ။
The Ning Ninja Betta Diana needed Dida Rinne Nangataka, the Ginger Goku, and I job Jabi Dwaravashe. A Kunya season Tolo Yemuga Maxumo Pipi, Tampa Engineer Garo Miki Dubinski Pipare. Vioya Danella Ni Menekin season Rigura, Mimasa Noja Menechana, I got Nikon and IT. Lino Mita, Tonsa Ni Lise, Lisa She, Lina Mita, Tiakuze, Kilo has Ting Akong Arugani, Dutan Nazin Namare, Vio Dorasha Nanaka, Mimas, Nangandu Nanganda, Alum Koyo Sebashu, and Lanchami Java Dishin.
This program has come to you from the Voice of America, Washington.
Welcome to the Voice.